Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်2016ခုနှစ်အောက်တိုဘာလ16ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ2432.40တို့ကနေထိုင်ရန်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမအီတန်စမဒီကနေ့အတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုစောင်းဝင်းနိုင်နဲ့အတူကြီးညာပေးမှာပါစီးရီးယားပြဿနာကိုတန်တမန်နီးလန်းနဲ့ဆွေးနွေးအဖြေရှာဖို့အတွက်ကြိုးပမ်းနေကြချိန်မှာပဲတူရကီနယ်စပ်ဘက်မှာတော့တိုက်ပွဲတွေဖြစ်ပွားနေပါတယ်မြောက်ကိုရီးယားကစနေနေ့နေ့လယ်မှာဒုံးကျည်သစင်းကိုစမ်းသပ်ဖြစ်လုပ်ဖို့အတွက်ထပ်ပြီးစ조사ခဲ့ပါတယ်ရေခဲတတရီနဲ့ဒေးရက်ဆက်တွင်မှာဖန်လုံရင်တန်းွေတွေမတုံ့မို့အတွက်သဘောတူညီချက်ကိုရသွားပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမအီတန်စင်
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော်တာရှင်တွေနားဆင်ကြအမှာက
ဒီဘုမတို့အင်းကြီးပါဘာအနာတရားရောကိုကြည့်ပါလေဒီမင်းကကြောင်းပိုင်ရဲ့လေသတင်းတွေကြောင်းပိုင်
မောင်တော်မျိုးအချင်းနေနဲ့ပတ်သက်ပြီးတော့မြို့နယ်ပညာရေးမှုကအခုလိုပြောကြားချက်တွေကိုအပြည့်အစုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်အင်္ဂလိပ်စာစီစဉ်တွေကိုလည်းဒီမနေ့မှပြောပြသွားဖို့ရှိပါတယ်။အခုရင်ဆုံးထိတ်ဆုံးရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်ဝင်းလိုင်တို့ကကြီးညာပေးသွားမှာပါ
။ Syria ပြည်ထနာကိုတန်တမန်နီးလန်းနဲ့ဖြည့်ရှင်းဖို့အတွက်ကြိုးစားတဲ့အနေနဲ့စနေနေ့က Switzerland နိုင်ငံ Lausanne မြို့မှာဆွေးနွေးမှုတွေကိုစတင်ခဲ့ပါတယ်။ဆွေးနွေးပွဲမှာ American နိုင်ငံခြားရေးဝန်ကြီး John Kerry, Russia နိုင်ငံခြားရေးဝန်ကြီး Sergey Lavrov နဲ့ Syria နိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမန် Stephen D. Mitsura တို့ပါဝင်ဆွေးနွေးကြသလို Egypt, Iran, Iraq, Jordan, Qatar, Saudi Arabia နဲ့ Turkey နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေလက်တက်ရောက်ကြပါတယ်။ Syria နိုင်ငံမြောက်ပိုင်းက Aleppo မြို့အရှေ့ပိုင်းဒေသအတွက်82နာရီကြာအဖြစ်ခတ်ရစေးလို့နိုင်ငံတကာထောက်ကူပေးအဖွဲ့တွေစနေနေ့မှာတောင်းဆိုပါတယ်။အဲ့ဒီဒေတာမှာနာမကျန်းဖြစ်နေသူတွေနဲ့ဒဏ်ရာရသူတွေကိုကယ်ထုတ်နိုင်မှုအပြင်ပိတ်မိနေတဲ့တက်ဒီဒေတာအတွက်စားနပ်ရိက္ခာနဲ့ဆေးပစ္စည်းတွေပေးနိုင်ဖို့ရုရှား၊ Syria အစိုးရနဲ့သူ့ကိုထောက်ကူပေးနေတဲ့ရုရှားလေကြောင်းတိုက်ခိုက်မှုတွေရပ်ဆိုင်းဖို့ရည်ရွယ်ပြီးတောင်းဆိုတာဖြစ်ပါတယ်။ Syria မှာဖြစ်ပွားတဲ့9နှစ်ကြာစစ်ပွဲအတွင်းအသေးအခြေတိုက်ခိုက်ခံနေရတဲ့ Aleppo မြို့မှာသိန်းနဲ့တောင်းနဲ့ချီတဲ့အရက်သားတွေပိတ်မိနေတာပါ။တဘုံတွေကမြို့အရှိပိုင်းကိုထိန်းချုပ်တယ်လို့ Syria စုကတပ်တွေကကျန်နေရာတွေကိုထိန်းချုပ်ထားတာဖြစ်ပါတယ်။ Syria သမ္မတ Bashar al-Assad ကိုဖြုတ်ချဖို့ကြိုးပမ်းနေတဲ့တဘုံတွေရှိရအလက်ပိုအရှိပိုင်းမှာ Russia နဲ့ Syria စုကတပ်တွေကစစ်ရုံတွေနဲ့ကုလသမဂ္ဂအထောက်အကူပြုရင်နှန်းတွေကိုတိုက်ခိုက်တဲ့အတွက်စစ်ရာစုပြုမှုမြောက်တယ်လို့ American နဲ့အနောက်မဟာမိတ်တွေကဆွဆွဲနေကြပါတယ်
။ Syria တိုက်ခိုက်အုပ်စုတွေဟာတူရကီနဲ့လေကြောင်းတူရကီရဲ့လေကြောင်းနဲ့တန်ကြာကာကားတွေနဲ့ကိုညီတိုက်ခိုက်မှုနဲ့တိုင်းပြည်မြောက်ပိုင်းက IS Islamic စစ်သည်ကြွတွေတိုက်ပိုက်ထားတဲ့နေဇက်မြို့ကိုထိန်းချုပ်နိုင်ရေးအတွက်စနေနေ့ကထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။တူရကီနေဇက်နဲ့10ကီလိုမီတာလောက်သာဝေးတဲ့ Dabik ဆိုတဲ့မြို့ဟာစွန်နီဘာသာဝင်တွေရဲ့ဗျာဒိတ်တွေထဲမှာမွတ်စလင်တွေနဲ့ရိုမန်ယန်သူတွေအကြားကမ္ဘာဆုံးတဲ့အထိတိုက်ပွဲဝင်ရမယ့်မြို့ဖြစ်တယ်လို့ဟော့ကင်းထုတ်ထားတဲ့မြို့ဖြစ်ပါတယ်။ IS အဖွဲ့ကလည်းသူတို့ရဲ့ online magazine အမည်ကိုဒီမြို့ကိုအစွဲပြုပြီး2014ခုနှစ်မှာအမည်ပေးခဲ့တာဖြစ်ပါတယ်။ဒါဘစ်မြို့ဝန်းကျင်ကအရေးပါတဲ့နေရာတချို့ကိုအတိုက်ခံအုပ်စုတွေကစနေနေ့မှာတင်ပက်လိုက်နေတယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ခန်းစစ်တွေအခိုင်အမာပြင်ဆင်ထားတဲ့မြို့လေကိုရောက်ဖို့1ကီလိုမီတာလောက်သာမကြံတော့တဲ့အချိန်မှာနောက်ဆုံးတိုက်ပွဲဆင်နွှဲဖို့ပြင်ဆင်နေခြင်းအမြောက်တွေနဲ့အများပြားပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်။တူရကီနိုင်ငံအတွင်းကဂန်စီယာတက်မြို့ကမင်္ဂလာဆောင်တစ်ခုမှာလူ52ဦးသေဆုံးခဲ့ရတဲ့အသေးခံဘုံးခွဲတိုက်ခိုက်မှုဟာ IS အဖွဲ့ရဲ့လက်ချက်ဖြစ်တယ်ဆိုတာကိုတူရကီအစိုးရကချိတ်ဆက်မိပြီးတဲ့နောက်ရဲနှဲငယ်အကြံမှာပဲမကြုံဘူးတဲ့နေဇာဖြတ်ကျော်ပြီး IS အဖွဲ့ကိုဩဂုတ်လ24ရက်နေ့ကလေကြောင်းကနေဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။စီးရီးယားနဲ့သူတို့ရဲ့နေဇာမှာရှိနေတဲ့ IS အဖွဲ့ကိုအပြစ်သတ်တုတ်သိရှင်းလင်းပြရမယ်လို့အဲ့ဒီတော့ကတူရကီနိုင်ငံခြားရေးဝန်ကြီးမေဗလုချာဘူအိုလ်ကပြောကြားခဲ့ပါတယ်။
ပြီးခဲ့တဲ့သတင်းပတ်ကောင်ကယေမန်နိုင်ငံမြို့တော်မှာလူပေါင်း140လောက်တေဆုံးခဲ့ပြီးလူပေါင်း925ဦးတဲ့မင်းဒဏ်ရာရရရှိခဲ့တဲ့လူစီကားတဲ့အတုပအခန္ဓာဘုံးကျဲခံရတဲ့ဖြစ်ရဟာရလာတဲ့သတင်းအမှားကြောင့်ဖြစ်ကြောင်းယေမန်သဘုံတွေကိုတိုက်နေတဲ့ဆော်ဒီတွေဥဆောင်တဲ့မဟာမိတ်ဖွဲ့စုံစမ်းထောက်လှမ်းသူတွေကပြောပါတယ်။ယေမန်သမရယုံအရာရှိချုပ်နဲ့ဆက်နွယ်နေတဲ့ပါတီကသတင်းမှားပေးခဲ့တာဖြစ်ကြောင်း GIAT ကမတော်တဆဖြစ်ရများပူးတွဲစစ်ဆေးအဖွဲ့ကပြောပါတယ်။မဟာမိတ်တပ်ဖွဲ့ရဲ့စစ်လေရင်တွေတဲကဒဇင်းဟာပြစ်မှတ်အမှားကိုဘုံကျဲခဲ့တာဖြစ်ပြီးရေမင်းကတီမြဲဖို့အတွက်စူးစမ်းနေရတဲ့အစိုးရကိုလေကြောင်းဘုံကျဲမှုတွေနဲ့မဟာမိတ်တပ်ဖွဲ့တွေပံ့ပိုးပေးနေတဲ့16လကြာကာလအတွင်းအခုတချိန်ဟာတေဆုံးမှုအများဆုံးဖြစ်ခဲ့တယ်လို့ GIAT အဖွဲ့ကနေပြောပါတယ်ဒီတိုက်ခိုက်မှုအတွက်နိုင်ငံတကာကအပြင်းထန်ဝေဖန်ခဲ့ကြတာဖြစ်ပြီးဒီထဲမှာ Saudi Arabia ရဲ့အနီးကမဟာမိတ်ဖြစ်တဲ့အနောက်နိုင်ငံတွေပါပါဝင်ပါတယ် ဂျီမမအပြစ်ခတ်ချက်ချင်းရပ်ဆိုင်ဖို့အတွက်တောင်းဆိုတဲ့အဆိုပြုချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဗြိတိန်နိုင်ငံကရှေ့သတင်းပတ်ထဲတင်သွင်းမယ်လို့မျှော်လင့်ရပါတယ်။မဟာမိတ်ဖွဲ့ခေါင်းဆောင်တွေအနေနဲ့နောက်ထပ်လူအသေးအပြောက်များတဲ့လေကြောင်းတိုက်ခိုက်မှုတွေထပ်ပြီးမဖြစ်ပွားစေဖို့အတွက်သူတို့ရဲ့လုံလီလုံဟန်ကိုပြောင်းလဲပစ်ဖို့လဲ GIAT အဖွဲ့ကနေတောင်းဆိုလိုက်ပါတယ်။
နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်ဖက်ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်အနိုင်ရအောင်သတင်းမီဒီယာတွေကဝင်ရောက်ဆွတ်ဖွဲ့နေကြတယ်လို့ရီပပ်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်ကဆွဆဲပြောကြားလိုက်ပါတယ်။ထရမ့်အနေနဲ့လက်မခံနိုင်လောက်တဲ့လိမ်မိုင်းဆန်ရာစော်ကားမှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆဲမှုအများအပြားကိုညှင်းဆုံနေတဲ့တစ်ချိန်တည်းမှာပဲအခုလိုတံပြန်ပြောကြားလိုက်တာဖြစ်ပါတယ်။သူ့ပေါ်ဆွဆဲပြောဆိုနေသူတွေဟာဟန်ဆောင်ပြီးပြောဆိုနေကြခြင်းဖြစ်ကြောင်းသူတို့အနေနဲ့တက်တဲ့အထောက်ထားဘာမှမပြနိုင်ကြောင်းစနေနေ့ကနယူးဟမ်ဖျားမြို့မှာနယူးဟမ်ရှားပြည်နယ်မှာပြုလုပ်တဲ့မဲဆွယ်စည်းရုံးမှုအတွင်းထရမ့်ကထောက်ခံသူတွေကိုပြောကြားခဲ့ပါတယ်။ဟယ်လရီကလင်တန်ကိုတရားစွဲသင့်ကြောင်းသူမအနေနဲ့ထောင်ကျတဲ့အကြောင်းဒါပေမဲ့သူမဟာသမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နေပြီးရွေးကောက်ပွဲကလည်းလှုပ်ပွဲကြီးဖြစ်နေကြောင်းစနေနေ့အစောပိုင်းကထရမ့်ကတွစ်တာလူမှုကွန်ရက်ကတဆင့်ပြောကြားလိုက်ပါတယ်။ကလင်တန်နိုင်ငံသားရဲ့ဝန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်ကကိုပိုင်အင်တာနက်ဆာဗာအသုံးပြုခဲ့တဲ့အတွက်သူမကိုထောင်ချတင်ကြောင်းထရမ့်ကအချင်းချင်းပြောကြားခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ကလင်တန်ပေါ်တင်ထားတဲ့ဆွေးချက်တွေဟာမလျော်ကန်ကြောင်းစုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးမှ FBI ညွှန်ကြားရေးမှူး James Comey ကဇူလိုင်လတုန်းကကြေညာခဲ့ပါတယ
်။ UAB ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်နိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရေခဲတက်တာတွေ၄ဖက်ဆက်တွေမှာဖန်လုံရင်တန်းဝင်တုံးဆက်မှုကိုရှော့ချဖို့အတွက်ကမ္ဘာနိုင်ငံပေါင်း200လောက်ကစနေနေ့မှာတမိုင်းဝင်သဘောတူညီချက်ကိုရရှိသွားပြီဖြစ်ပါတယ်။ဒါဟာရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးမှာအဓိကခြေလှမ်းချက်လည်းဖြစ်ပါတယ်။ Hydrofluorocarbons တုံးဆက်မှုရှော့ချရေးအတွက်သဘောတူညီချက်ရပြီဖြစ်ကြောင်းရဝမ်ဒါနိုင်ငံကီဂါလီမှာကျင်းပတဲ့ညီလာခံမှာကြေညာလိုက်တာဖြစ်ပါတယ်။လေထုထဲကိုသူ့နဲ့ပမာဏတူတဲ့ carbon dioxide တန်းဝင်ထုတ်လို့မယ်ဆိုရင် hydrofluorocarbons တွေကအဆထောင်ပေါင်းများစွာပိုးပြီးဆိုးတဲ့အသက်ရောက်မှုရှိနိုင်တယ်လို့ American ဆိုင်းဝန်ကြီးဌာနကပြောပါတယ်။အခုလိုနိုင်ငံပေါင်း198နိုင်ငံကအစိုးရရေးချရလာတဲ့သဘောတူညီမှုဟာနောင်ကြုံလွန်ရမယ့်ပြဿနာအတွက်ဖြေရှာဖို့ဒီဇိုင်းမမတ်လှုပ်ဆောင်ချက်တစ်ခုဖြစ်ကြောင်း American သမ္မတ Barack Obama ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါကိုနေထိုင်ရကဘာကြီးကိုကာကွယ်ဖို့အတွက်ကိုယ်တိုင်လှုပ်ဆောင်နိုင်တယ်ဆိုတာကိုပြသနေပြီးဒီနီးလန်းကနေနိုင်ငံအလုံးမှာနေထိုင်သူတွေရဲ့ဘဝရှင်သန်တိုးတက်ရေးအတွက်အထောက်အကူရစေမယ်လို့လည်းပြောပါတယ်။ကီဂါလီညီလာခံကိုတက်ရောက်တဲ့အမေရိကန်နိုင်ငံသားဝင်ကြီး John Kerry ကလည်းဒါဟာရှေ့ကိုလှမ်းနိုင်မယ်ခိုင်မာတဲ့အခြေလမ်းတရားဖြစ်ကြောင်းပြောပါတယ်။ဒီသဘောတူညီချက်ရနိုင်ငံတွေအကြအဖွဲ့၃ဖွဲ့ခွဲပြီး hydrofluorocarbons ရှော့ချမှုစတင်ရမယ်ကာလသတ်မှတ်ချက်တွေခွဲထားပါတယ်။ American နဲ့ Europe နိုင်ငံအများစုက2019ခုနှစ်မှာစပြီး30ရာခိုင်နှုန်းရှော့ချမှာဖြစ်ပြီး2036ခုနှစ်မှာ85ရာခိုင်နှုန်းရှော့ချမှာဖြစ်ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေကြားအဖွဲ့၂ဖွဲ့ခွဲထားပြီး2024ခုနှစ်ဒါမှမဟုတ် 2028 ခုနှစ်ကိုလုံးဝမသုံးဖို့နှစ်တွေဖြစ်သတ်မှတ်ပြီးတဖြည်းဖြည်းအသုံးလျှော့သွားကြမှာဖြစ်ပါတယ်။အိန္ဒိယ၊ Iran, Iraq, Pakistan နဲ့ပင်လယ်ကွင်းနိုင်ငံတွေက2028ခုနှစ်ကိုသတ်မှတ်ရထဲမှာထည့်သွင်းထားပါတယ်
။အိန္ဒိယနိုင်ငံဂိုဝါမြို့မှာကျင်းပနေတဲ့ BRICS လို့ခေါ်တဲ့စီးပွားရေးဖွံ့ဖြိုးဆဲ၅နိုင်ငံဖြစ်ကြတဲ့ Bangladesh, Russia, India, တရုတ်နဲ့တောင်အာဖရိကနိုင်ငံတို့ရဲ့ထိပ်သီးဆွေးနွေးပွဲအတွင်းအိန္ဒိယနဲ့ Russia နိုင်ငံတို့ကစီးပွားရေးနဲ့စီးရေးဆန်ရကိစ္စရပ်တွေမှာပုံမပူးပေါင်းဆောင်ရွက်ကြဖို့သဘောတူညီချက်တွေရရှိနေတဲ့တစ်ချိန်တည်းမှာပဲနေဆန်းဖြတ်ကျော်ဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေအပေါ်ဆိုးရိမ်နေတဲ့အကြောင်းကိုလည်းအိန္ဒိယအစိုးရကဖိအားပေးပြောဆိုနေပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာထိပ်သီးဆွေးနွေးပွဲပြင်ပမှာရုရှားနဲ့တရုတ်ခေါင်းဆောင်တွေနဲ့စနေနေ့ကတီးခြားတွေ့ဆုံခဲ့ပါတယ်။ဆွေးနွေးမှုတွေကနေအင်မတန်အကျိုးဖြစ်ထွန်းစေတဲ့ရလဒ်တွေထွက်လာတာဟာနှစ်နိုင်ငံအကြားမဟာဗျူဟာမြောက်ရင်းနှီးတဲ့ဆက်ဆံရေးတည်ဆောက်နိုင်ခြင်းကိုပြသလိုက်တာဖြစ်ကြောင်းဒေါ်လာတန်ပေါင်းထောင်ပေါင်းများစွာတန်ဖိုးရှိတဲ့ကာကွယ်ရေးနဲ့လောင်စာဆွမ်းအင်ဆိုင်ရာသဘောတူညီချက်တွေကိုရုရှားနဲ့လက်မှတ်ထိုးပြီးဝန်ကြီးချုပ်မိုဒီကပြောပါတယ်။ဝန်ကြီးချုပ်မိုဒီအနေနဲ့ရုရှားသမ္မတဗလာဒီမီပူတင်နဲ့တွေ့ဆုံဆွေးနွေးတာဟာနိုင်ငံအကြားကဆက်ဆံရေးကိုအသစ်ပြန်လည်စတင်နိုင်ရေးအတွက်ရည်ရွယ်ချက်ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအိန္ဒိယဟာအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးတိုးမြှင့်ဆောင်ရွက်လာနေသလို ရုရှားကလည်းတရုတ်ပါကစ္စတန်တို့နဲ့ပုံမနီနီကကဆက်ဆံလာနေတာဖြစ်ပါတယ်။အိန္ဒိယနဲ့ရုရှားနိုင်ငံကြားချုပ်ဆိုလိုက်တဲ့စာချုပ်ပေါင်း16ခုထဲမှာရဟယင်အစည်းအဝေးပူးတွဲထုတ်လို့ရေးလဲပါဝင်ပါတယ
်။မြောက်ကိုရီးယားကစနေနေ့မှာတန်လပ်ပြည်ပဲ့ထင်းတက်ဒုံးကျည်တစင်ပြစ်လွတ်ဖို့အတွက်စ조사ခဲ့ပေမယ့်မအောင်မြင်ဘူးလို့ American စစ်တပ်ကပြောပါတယ်။မြောက်ကိုရီးယားအနောက်မြောက်ပိုင်းဒေသမှာစနေနေ့နေ့လည်းကဒုံးကျည်ပြစ်လွတ်ဖို့အတွက်မြောက်ကိုရီးယား조사တာကိုစောင့်ကြည့်စနစ်တွေကနေသိရကြောင်း American မဟာဗျူဟာဌာနကပြောသလို North American မြောက်အမေရိကလေကြောင်းကာကွယ်ရေးဌာနကလည်းဒီဒုံးကျည်ဟာမြောက်အမေရိကတိုက်အတွက်တစုံတရာချိမ့်ချောက်နိုင်တဲ့အနေအထားမရှိဘူး။ကြောင်းစစ်ဆေးတွေ့ရှိရတယ်လို့ပြောပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားရန်စမှုတွေနဲ့ပတ်သက်ရင် American ပြည်ထောင်စုကအမြဲတည်းနဲ့စောင့်ကြည့်နေကြောင်း American အစိုးရအရာရှိတွေကပြောပါတယ်။ဒါအပြင်အရှိမြောက်အာရှဒေသလုံခြုံမှုရှိစေဖို့အတွက်မဟာမိတ်တွေဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်တို့နဲ့အတူ American ကလက်တွဲဆောင်ရွက်နေတယ်လို့ဆိုပါတယ်။အခုပြစ်လွတ်ဖို့ကြိုးစားတဲ့မြောက်ကိုရီးယားဒုံးကျည်ဟာမူဆန်လန်တန်လက်ပြ Rocket ဖြစ်ကြောင်းကူဆောင်မြို့နာကနေပြစ်လွတ်တာဖြစ်ကြောင်းအမေရိကန်စစ်ဖက်အရာရှိတွေကပြောပါတယ်။မြောက်ကိုရီးယားအခုစ조사မှုနဲ့မကြသေးခင်ကဒုံးကျည်ဆန်းသက်ပြစ်လွတ်မှုတွေအတွက်ပြင်းပြင်းထန်ထန်ရှုံ့ချကြောင်းပန်တဂွန်ပြောခွင့်ရအမေရိကန်ရေးတပ်တမ်းမှုကြီး Gary Ross ကပြောပါတယ
်။တရုတ်နိုင်ငံအနောက်တောင်ပိုင်းကကြောင်မီသွေးတွင်တစ်ခုအတွင်းတန်းငွေကတစင်ပောက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်လူ9ဦးသေဆုံးပြီး2ဦးထိခိုက်ဒဏ်ရာရသွားပါတယ်။ဂွီဂျိုခရိုင်အတွင်းမှာရှိတဲ့ရုံချန်းကြောင်မီသွေးတွင်ကနေဒဏ်ရာရသူ9ဦးအပါအဝင်လူ11ဦးကိုကယ်ဆယ်ရေးဝန်ထမ်းတွေကကယ်တင်လိုက်နိုင်ပါတယ်။ကြောင်မီသွေးတွင်ဘာကြောင့်ပေါက်ကွဲရတယ်ဆိုတာကိုတော့အာဏာပိုင်တွေကထုတ်ဖော်ပြောဆိုခြင်းမရှိသလိုကြောင်မီသွေးတွင်ကိုဆက်သွယ်ဖို့ဆိုပြီးထုတ်ပြန်ထားတဲ့ဖုန်းနံပါတ်ဟာလည်းအလုံးမလုံးဘူးလို့ဆိုပါတယ်။တရုတ်နိုင်ငံဟာကမ္ဘာကြောင်မီသွေးအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်သလိုသုံးဆွဲမှုအများဆုံးနိုင်ငံလည်းဖြစ်ပါတယ်။တရုတ်အာဏာပိုင်တွေကတော့ခင့်မမီတော့တဲ့ကြောင်မီသွေးတွင်တထောင်ကျော်ကိုပိတ်ပစ်မယ်လို့အခုနှစ်အတွင်းကြေညာထားပါတယ်။အများဆုံးမရဘဲဖြစ်နေတဲ့ကြောင်မီသွေးတွင်တွေအနေနဲ့လုံခြုံစိတ်ချမှုတွေကိုမျက်ကွယ်ပြုထားကြပုံရတယ်လို့တရုတ်အစိုးရလုပ်ငန်းခွင်ဆိုင်ရာလုံခြုံရေးဌာနအကြီးအကဲကပြောပါတယ်။2014ခုနှစ်အတွင်းကြောင်မီသွေးတွင်နဲ့ဆိုင်တဲ့သေဆုံးမှုပေါင်း932ဦးရှိခဲ့တယ်လို့အလုံသမားလုံခြုံရေးဌာနကပြောပေမဲ့အစိုးရရဲ့ကိန်းဂဏန်းနေအပေါ်ပြင်ပကြွန့်ကျင်သူတွေကမေးခွန်းထုတ်နေကြပါတယ
်တော်ခင်မျိုးတက်နဲ့ကိုစော်ဝင်းလိုင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်ပြည်နယ်အကြမ်းဖက်တိုက်ခိုက်မှုတွေကိုအမြန်ဆုံးဖြေရှင်းနေတဲ့အကြောင်းကိုတင်ဆက်ပေးပါမယ်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကျေးရွာတွေမှာနေမီရှင်းလင်းတဲ့လုံခြုံရေးတပ်တွေကိုချောင်းမြောင်တိုက်ခိုက်မှုတချို့ဆက်ပြီးတော့ရှိနေသေးပေမဲ့မောင်တော်မြို့ပေါ်မှာတော့အခြေအနေတွေတည်ငြိမ်နေပြီးတော့ဌာနဆိုင်ရာဝန်ထမ်းတွေပုံမှန်ပြန်လည်လေပတ်နေပါပြီလက်ရှိရခိုင်ပြည်နယ်မှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ပြန်ပြီးတောက်လာတဲ့ပြည်ပခါမီးတောက်တွေကိုအမြန်ဆုံးငြိမ်းအောင်လုံဆောင်သွားမှာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမနေ့ကနေပြည်တော်မှာကျင်းပတဲ့ NCA လက်မှတ်ရေးထိုးခြင်းတစ်နှစ်ပြည့်အခမ်းအနားမှာပြောကြားခဲ့ပါတယ်။မဲအင်ဂျင်နိုင်ငံအပြည့်စုံကိုတင်ဆက်ပေးပါမယ်
။ရခိုင်ပြည်နယ်အနောက်မြောက်နယ်စပ်မောင်တော်မြို့နယ်လိတ်အိုင်ကျေးရွာမှာမနေ့စနေနေ့ကလုံခြုံရေးကင်းလှည့်လည်နေတဲ့ရဲတပ်ဖွဲ့ဝင်တချို့ကချောင်းမြောင်းတိုက်ခိုက်ခဲ့တဲ့အမျိုးသားတအုပ်နဲ့အမျိုးသမီးနှစ်ဦးကိုအသေးပြစ်ခတ်ဖမ်းဆီးခဲ့ကြောင်းမြန်မာစိုးရရဲ့ထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။ဒါ့အပြင်ကျေးရွာတရမှာလုံခြုံရေးတပ်တွေကနောက်ထပ်တိုက်ခိုက်မှုတွေရှိခဲ့ပြီး၄ဦးကိုအရှင်ဖမ်းဆီးခဲ့ပြီးစစ်ဆေးမေးမြန်းနေကြောင်းမြန်မာအစိုးရသတင်းမှာရေးသားထားပါတယ်။အခုတိုက်ခိုက်မှုတွေဖြစ်နေတဲ့နေရာတွေဟာဘင်္ဂလားဒေ့ရှ်နယ်စပ်နားကရွာတွေမှာဖြစ်နေပေမဲ့မောင်တော်မြို့ပေါ်မှာတော့အခြေအနေတွေတည်ငြိမ်ပြီးအစိုးရဌာနတွေနဲ့စာတင်ကျောင်းတွေကပုံမှန်လည်ပတ်နေကြောင်းမောင်တော်မြို့နယ်ပညာရေးမှူးဦးခင်အောင်က VOE ကိုပြောပါတယ
်။ဘောမတော့ ACC ပါဘာသာတရားရတာကိုကြည့်ပါလေ။ဒီမနေ့ကကျောင်းပိုက်ရဲ့လေအတင်းကျဲကျောင်းပိုက်ရဲ့လို့ပြောပြီးတော့အခြေအနေနဲ့တက်ဖို့ဆက်ပုံမှန်ကျနေပါလေ။
မနေ့ကနေပြည်တော်မှာကျင်းပတဲ့ NCA အပြစ်ခတ်ရစဲရေးစာချုပ်လက်မှတ်ရေးထိုးခြင်းတစ်နှစ်ပြည့်အခမ်းအနားမှာအဖွဲ့မိန့်ခွန်းပြောကြားခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့အခုလိုထည့်သွင်းပြောကြားခဲ့ပါတယ
်။အားလုံးဒီတဲ့အတိုင်းပဲကျမတို့လူနိုင်ငံမှာဆိုရင်ကျမတို့နိုင်ငံရဲ့အနောက်ပိုင်းဖြစ်တဲ့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်ကျမတို့စစ်မီးတောက်ပြန်ပြီးတော့တောက်လာတာကိုကျမတို့တွေ့ရပါတယ်။ပဋိပက္ခမီးတောက်ပြန်ပြီးတောက်လာတာတွေ့ရပါတယ်။ကျမတို့ဓာတ်ရုပ်အများဆုံးညည်းအောင်လ
ို့ပါ။ဒါ့အပြင်နိုင်ငံရဲ့လုံခြုံရေးကိစ္စနဲ့ပတ်သက်လို့ NLD အစိုးရရဲ့ဥပဒေနဲ့အညီတတိရှိရှိလှုပ်ဆောင်ချက်တွေကိုပြည်သူတွေကဝိုင်းဝန်းထောက်ခံမယ်လို့သူ့အနေနဲ့ယုံကြည်ကြောင်းဒေါက်ဆန်းစုကြည်ကအခုလိုပြောပါရယ်
။တောင်ရင်ရလူတင်လုံးတိုက်ခါတွေတော့ကျမတို့လုပ်သွားမှာပဲ။တရားဥပဒေစိုးမိုးရေးမူပေါင်းအတွင်းကလူတင်လုံးတိုက်ခါတွေကျမတို့လုပ်သွား။ကျမတို့ရဲ့နိုင်ငံသူနိုင်ငံသားများရဲ့လူကြီးကျမတို့ရဲ့နိုင်ငံရဲ့ဒီတန်းခံရတဲ့ခံရရေးတွေ လွတ်တဲ့လွတ်တိုက်တဲ့ကိစ္စတွေကိုကျမတို့ဟာတရားဥပဒေဘောင်အတွင်းရမှန်မှန်ကန်ကန်နဲ့ကျမတို့တတ်သိရှိရှိနဲ့လုပ်တော့မှာဖြစ်ပါတယ်ဒီလိုလုပ်တဲ့နေရာမှာပြည်သူကလည်းဝိုင်းဝန်းပြီးတော့ကျမတို့ကိုထောက်ခံတယ်လို့ကျမတို့ယုံကြည်ပါတယ်
လက်ရှိမတည်ငြိမ်သေးတဲ့နေဆက်မောင်းတော်ဒေတာကျေးရွာတွေကပြည်သူတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုဘေးကင်းရာဒေတာတွေဘက်တပ်ဆိုင်ရာလုံခြုံရေးတပ်တွေကကူညီရွှေ့ပြောင်းပေးနေပါတယ်ဒီအတောအတွင်းမနေ့ကအထက်ကန်တာယာရွာမှာကျောင်းဆရာတအူချောင်းမြောင်းပစ်ခတ်ခံရပြီးအခုမောင်းတော်ဆေးရုံမှာဆေးကုသခံယူနေပါတယ်အကြမ်းဖက်စီးနင်းတိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကိုတွားရောက်စုံစမ်းခဲ့ကြတဲ့ပြည်ချားရေးဝန်ကြီးဦးဖေမြင့်ဦးဆောင်နဲ့ NLD အစိုးရကိုယ်စားလှယ်ဖွဲ့ဟာအောက်တိုဘာလ18ရက်နေ့တနင်္လာနေ့မှာခီးစင်နဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ပါတယ်ရှင
်မန်အင်ဂျင်နိုင်တင်ဆက်သွားတာပါအခုတစ်ခါမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်ဒီကနေ့အောက်တိုဘာလ16ရက်နေ့မှာအိန္ဒိယနိုင်ငံမှာကျင်းပတဲ့ BIMSTEC ဘင်္ဂလားပင်လယ်ဒေသစီးပွားရေးအုပ်စုထိပ်သီးအစည်းအဝေးမှာဒေါက်ဆန်စုကြည်တက်ရောက်ပါတယ်မြန်မာအစိုးရနဲ့ဒေသဆိုင်ရာအဖွဲ့အစည်းတွေအကြောင်းကိုဦးအောင်ခင်ကသုံးသပ်ရေးသားထားပြီးတော့ကိုကျော်ကျော်တင်ကကူညီတင်ဆက်ထားတာကိုနားဆင်ပါရှင်
လာမယ့်အောက်တိုဘာ16ရက်နေ့မှာကျင်းပမယ့်ဘင်္ဂလားပင်လယ်ကွေ့နိုင်ငံများ BIMSTEC ထိပ်သီးဆွေးနွေးပွဲကိုဒေါက်ဆာစုကြည်တက်ရောက်နိုင်မယ်လို့မျှော်လင့်ကြောင်းအိန္ဒိယဝန်ကြီးချုပ်မိုဒီကလာအိုနိုင်ငံမှာလွန်ခဲ့တဲ့လကတွေ့ဆုံစဉ်ဖိတ်ကြားသွားပါတယ် BIMSTEC အစည်းအဝေးဒေါ်စုတက်မယ်လို့သမ္မတဦးထင်ကျော်ကလည်းအိန္ဒိယခရီးစဉ်မှာအတီးအလင်းကြေညာထားပြီးဖြစ်ပါတယ်ဒေါ်စုကိုနိုင်ငံခေါင်းဆောင်အဖြစ်အပြည်ပြည်ဆိုင်ရာကအသိအပတ်ပြုကြပါတယ်အသင်း90အတွင်းပြည်တွင်းပြပထောက်ခံမှုကိုဗမာအစိုးရအပြည့်အဝရတာကိုပြသနေပါတယ်။ဒဏ်ကအရေးယူခံရစဉ်ကဗမာစစ်အစိုးရဟာဒေသဆိုင်ရာအဖွဲ့အစည်းတွေမှာရရနေရကပါဝင်ခဲ့ရပါတယ်။ဗမာစစ်အစိုးရကလည်းအိန္ဒိယချင်းနိုင်ငံတို့ရဲ့အသိအပတ်ပြုမှုနဲ့ကူညီမှုကိုရယူဖို့ကြိုးပမ်းပါတယ်။အပေခံဗမာစစ်အစိုးရကိုလက်ခံလိုက်တဲ့အာဆီယံအသင်းဟာအနောက်တိုင်းနဲ့ဆက်ဆံရမှာပြဿနာမျိုးစုံနဲ့ကြုံတွေ့ခဲ့ရပါတယ်။ဗမာအစိုးရကိုယ်စားလှယ်အစည်းအဝေးတက်ခွင့်မရတဲ့အချိန်ကာလအများကြီးရှိပါတယ်။2006မှာဗမာဟာအာဆီယံဥက္ကဋ္ဌလုပ်ခွင့်ရပြီမဲ့အဆင့်အတန်းမမီတဲ့အတွက်ရှင်းနေကြတော့မှ2014မှာအလှည့်ကျဥက္ကဋ္ဌလုပ်နိုင်ပါတယ်
။ဒေါ်ဆန်းစုကြည်ကိုနေအင်ကျဲချုပ်မှချထားပြီးဒေသဆိုင်ရာအဖွဲ့အစည်းတွေမှာဝန်ဆန့်ဖို့ကြိုးစားတဲ့ဗမာစစ်အစိုးရဟာဝေဖန်ကောက်ကွက်မှုကိုတနည်းမဟုတ်တနည်းကြုံတွေ့ရပါတယ်။စိန်ကောင်းကြောက်ကောင်းရောင်းဝယ်ရမှာစီယိုတဲ့ကကန့်လန့်ကန့်လန့်ဆိုသလိုစစ်အစိုးရရဲ့ကိုယ်စားလှယ်ကြောင့်ညီလာခံတရုတ်ပြတ်မှာကိုအာဆီယံခေါင်းဆောင်တွေစိုးရင်ခဲ့ကြပါတယ်။အဲ့ဒီတုန်းကဒေါ်စုကိုလွှတ်ပေးပြီးဒီမိုကရေစီပြုပြင်ရေးလုပ်ဖို့ဖိလစ်ပိုင်အမျိုးသမီးသမ္မတဂလိုရီယာအာရိုယိုကထိပ်သီးညီလာခံမှာပြောပူပါတယ်။ညီလာခံတက်ရောက်တဲ့ဗိုလ်ချုပ်မူကြီးတန်းရွှေထိုင်ရမလို့ထားရမလို့နဲ့ကိုယ့်ရုပ်ကာယဖြစ်နေပုံကိုလည်းရုပ်မြင့်တန်ကြားမှာတွေ့နိုင်ပါတယ်။ပြည်တွင်းမှာထင်သလိုလုပ်တဲ့အစိုးရဟာပြည်ပမှာစက်တရေကင်းမဲ့နေတာကိုညီလာခံတိုင်းမှာတွေ့နိုင်ပါတယ
်။အနောက်ဘက်ဒေသကိုကုန်သွယ်ရေးတိုးချဲ့လို့တဲ့ထိုင်းနဲ့အရှေ့ဘက်ကိုစီးပွားရေးတိုးချဲ့လို့တဲ့အိန္ဒိယတို့ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်မှာဘင်္ဂလားဒေ့ရှ်နဲ့သတိလင်္ကာပါဝင်လာတဲ့အခါမှာ1998ဇွန်လမှာ BIMSTEC လေးနိုင်ငံစီးပွားရေးအုပ်စုပေါ်ထွက်လာပါတယ်။ဇူလိုင်မှာဗမာစစ်အစိုးရအာဆီယံအသင်းဝင်ဖြစ်လာပြီးဒီဇင်ဘာမှာ၄နိုင်ငံစီးပွားရေးအုပ်စုဝင်ဖြစ်လာပါတယ်။မကြာမီနီပေါနဲ့ဘူတန်ပါဝင်လာတဲ့အတွက် BIMSTEC ကဘင်္ဂလားပင်လယ်ကွေ့ဒေသ9နိုင်ငံအုပ်စုဖြစ်လာပါတယ်။ဒါကိုတံပြန်တဲ့အနေနဲ့1999ဩဂုတ်လမှာတရုတ်ကရှေ့ဆောင်ပြီးဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊မြန်မာပါဝင်တဲ့ BCIM ၄နိုင်ငံစီးပွားရေးဇင်းကြံကိုတည်ထောင်ပါတယ်။ယူနန်တောင်ပေါ်ဒေသကိုလမ်းဖွင့်ပေးဖို့တရုတ်ကရည်ရွယ်ပြီးအိန္ဒိယကတော့အရှေ့မြောက်ဒေသကိုလမ်းဖွင့်ပေးလိုပါတယ်
။အိန္ဒိယနဲ့ထိုင်းဟာသူတို့အကျိုးစီးပွားမြင့်တင်ဖို့အတွက်ခုနှစ်နိုင်ငံ BIMSTEC စီးပွားရေးအုပ်စုကိုဖွဲ့စည်းပေမယ့်မြန်မာ၊ဘင်္ဂလားဒေ့ရှ်၊သီရိလင်္ကာ၊နီပေါ်နဲ့ဘူတန်နိုင်ငံတွေကတော့အကျိုးခံစားနိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့ဝင်ရောက်လာကြတာဖြစ်ပါတယ်။ BIMSTEC စီးပွားရေးအုပ်စုဟာဆူနီဘွဲ့နိုင်ငံတွေကိုစီမံကိန်းအကောင့်ထဲပေါ်ဖို့တိုက်တွန်းတာလောက်ပဲလုပ်နိုင်ပါတယ်။ငွေကြေးထောက်ပံ့တဲ့အဖွဲ့အစည်းမဟုတ်တဲ့အတွက်အုပ်စုဝင်နိုင်ငံတွေကိုဩဇာလွှမ်းမိုးနိုင်တဲ့အခြေအနေမရှိပါဘူး။ဒါကြောင့်တီထောင်တာအနည်း20နီးပါးရှိပေမဲ့တိုးတက်မှုမှာအလွန်နှေးကွေးနေတာကိုတွေ့ရပါတယ်။ဖွဲ့စည်းပြီး18နှစ်ကြာတော့မှ BIMSTEC ရုံးချုပ်ကိုဒါကာမြို့တော်မှာဖွင့်လှစ်နိုင်ပါတယ်။အိန္ဒိယဥဆောင်တဲ့အုပ်စုဖြစ်လို့ လာမဲကြာမဲမူဝါဒကျင့်သုံးသလိုဖြစ်နေပါတယ်
။အိန္ဒိယဥဆောင်တဲ့ BIMSTEC ခုနှစ်နိုင်ငံစီးပွားရေးအုပ်စုမှရောတရုတ်ဥဆောင်တဲ့၄နိုင်ငံ BCIM စီးပွားရေးဇင်းကြံမှရောပါဝင်နေသူ၂ဦးဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာဖြစ်ပါတယ်။တရုတ်မှာလူဦးရေတန်း1300ကျော်ရှိပြီးအိန္ဒိယမှာတန်း1200ကျော်ရှိပါတယ်။ဘင်္ဂလားဒေ့ရှ်မှာလူဦးရေတန်း160မြန်မာမှာ52တန်းရှိပါတယ်။တရုတ်နဲ့အိန္ဒိယလက်တွဲပြီးဘင်္ဂလားဒေ့ရှ်မြန်မာနဲ့အတူစီးပွားရေးဇင်းကြံတည်ဆောက်နိုင်ရင်အိန္ဒိယအရှေ့မြောက်ပြည်နယ်တွေနဲ့ယူနန်ပြည်နယ်လမ်းပွင့်ပေါင်းပါဖြစ်လို့ပါဝင်သူအားလုံးအကျိုးခံစားရလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ဒါပေမဲ့လူဦးရေထူထပ်တဲ့ဒေသနဲ့လမ်းပွင့်သွားရင်မဖွံ့ဖြိုးသေးတဲ့52တန်းနစ်နာနိုင်တာကိုလည်းသတိရှိဖို့ထောက်ပြကြပါတယ်။1985မှာတည်ထောင်တဲ့အာရှတောင်ပိုင်းဒေသအဆင့် SARRC မှာလည်းမြန်မာဟာလစ်လာသူအဆင့်ပါဝင်ပါတယ်။ပထဝီအနေအထားအရမြန်မာပြည်ဟာအာရှတောင်ပိုင်းဒေသမှာပါဝင်တယ်လို့အရှေ့တောင်အာရှမှာလည်းပါဝင်နေပါတယ်။ဒါပေမဲ့တောင်ပိုင်းအာရှအသင်းဟာပါကစ္စတန်အိန္ဒိယပဋိပက္ခကြောင့်တိုးတက်မှုစိတ်သုံးတဲ့အတွက် BIMSTEC စီးပွားရေးအုပ်စုကိုထပ်မံဖွဲ့စည်းရတာဖြစ်ပါတယ်။အိန္ဒိယဥဆောင်တဲ့အသင်းအဖွဲ့နဲ့စီမံကိန်းတွေရဲ့ထင်ရှားတဲ့အသင်းလက္ခဏာဟာနှောင့်နှေးကြညာမသေးကြတာဖြစ်လို့ဝန်ကြီးချုပ်မိုဒီနဲ့ဒေါ်စုတို့လက်ထက်မှာဘယ်လိုများပြောင်းလဲလာမလဲဆိုတာကိုတော့စောင့်ကြည့်ဖို့သာရှိပါတော့တယ်ခင်ဗျာ
။ဦးအောင်ခင်မြန်မာရေးသုံးသက်ချက်ကိုနားဆင်ကြကြရတာပါ။အခုဆက်ပြီးတော့ဒေါ်လာတန်းစီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြအောင်ပါရှင်။
ဒီကနေ့တွေပထမဦးဆုံးတင်ပြမယ် idiom အသုံးကတော့
lame duck
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက l a m e lame နားနေတာ d u c k duck ကဘယ်ဆိုတော့စကားပိုက်တစ်ခုလုံးရဲ့ဓာတ်ရိုက်ဒီဘယ်ကတော့နားနေတဲ့ဘေးပေါ့ခြေထောက်ကျိုးလို့ဖြစ်စီအတောင်ကျိုးလို့ဖြစ်စီပေါ့ရှင် idiom အသုံးနှုန်းရတော့နိုင်ငံကြီးလောကမှာရာထူးလက်ကင်ရှိသူတူရွေးကောက်ပွဲဝင်ဖို့မဲဆွဲလှုပ်ရှားခဲ့ပြီမြင်ပြန်လဲရွေးကောက်မခံရပဲအရှုံးနဲ့ရင်ဆိုင်ရတဲ့ပုပ်ကူမျိုးကိုရည်ညွှန်းသုံးပြတာဖြစ်ပါတယ်ဒါအပြင်နောက်ထပ်အဓိပ္ပာယ်တပြုလဲရှိပါသေးတယ်အမေရိကန်သမ္မတအုပ်အနေနဲ့သမ္မတသက်တမ်း20အပြီးဥပဒေကန့်သတ်ချက်အရတတိယသက်တမ်းမှာပြန်ဝင်ရွေးချယ်မခံနိုင်တဲ့အတွက်လေလက်ရှိသမ္မတအိုဘားမားအနေနဲ့သူ့ရဲ့သမ္မတသက်တမ်း20အပြီးဒီနှစ်အကုန်ထိသူဟာသူ့သက်တမ်းကုန်ဖို့စောင့်နေရတာဖြစ်ပါတယ်ဒီနှစ်ရွေးကောက်ပွဲမှာသမ္မတလောင်းနှစ်ဦးလိုဖြစ်ကြတဲ့ဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်နဲ့ရီပပ်ဘလစ်ကန်ပါတီသမ္မတလောင်းဒေါ်နယ်ထရမ့်တို့ဟာဘယ်သူရွေးကောက်ခံရမယ်ဆိုတာကိုနိုဝင်ဘာလ10ရက်ကျမှအပြေထွက်မှာပါဒီတော့တွေ့မှာတော့သမ္မတအိုဘားမားအနေနဲ့lame duck president အဖြစ်နဲ့နောက်နှစ်ဇန်နဝါရီလ20ရက်နေ့အထိသမ္မတသစ်ဂျန်တစ္စာကျင်းဆိုတဲ့အထိတော့ထမ်းဆောင်သွားရမှာဖြစ်ပါတယ်။ဒါကြောင့်မို့လဲသူကို lame duck president လို့သတင်းမီဒီယာတွေကရည်ညွှန်းပြောတာဖြစ်ပါတယ်။ lame duck ဆိုတဲ့ idiom အသုံးနှုန်းကိုသမ္မတသမ္မကလွတ်တော်ကိုယ်စားလှယ်ပြည်နယ်အုပ်ချုပ်ရေးမှူးမြို့တော်ဝန်ဆက်သဖြင့်နိုင်ငံရေးလောကမှာယာတုအမျိုးမျိုးမှာရည်ညွှန်းသုံးနိုင်ပါတယ်။တနည်းဆိုရာထူးတက်တန်းကုံမှုအချိန်ပိုင်းလာပိုင်းအလိုရှိနေတဲ့ပုံကူမျိုးပါတကယ်တော့ဒီ lame duck ဆိုတဲ့သုံးဟာစီးပွားရေးလောကကဆင်းသက်လာတယ်လို့သိရပါတယ် London Stock ဈေးကွက်မှာ stock ရှုံးလို့အကျွေးပြန်မဆက်နိုင်တဲ့ရည်ရည်မြုပ်နှံရှင်ကိုရည်ညွှန်းပြောရကနေနိုင်ငံရေးလောကထဲရောက်လာတာဖြစ်ပါတယ်တကယ်ဆိုသောရရှိများလည်းတည်ပြီးဖြစ်တဲ့အတိုင်းလက်ရှိရာထူးမှာဆက်လက်တာဝန်ထမ်းဆောင်ဖို့ရဲ့အကန့်တတလူတော်တွေပုံကူတူအနေနဲ့အာဏာဟာအလိုအလျောက်ပဲရှိတော့မှာလေရှင်အတောင်ကျိုးလို့မပြန်နိုင်တဲ့ငှက်လို့ခြေနာလို့ခီးကိုထော်ကျိုးထော်ကျိုးနဲ့ဆက်လျှောက်နေရတဲ့ lame duck ပါပဲ။ဒီနည်းဆိုရင်လက်ရှိရာထူးမှာမိစာကုံစီခန်းနဲ့အခြေဆိုင်ပြီးပွဲပြီးလို့အိမ်ပြန်မှုဖျားလိုက်ရသူပါ။ဒီအသုံးနဲ့ပတ်သက်လို့ George Crow ပြတဲ့ဥပမာကိုနားဆင်ကြည့်ကြပါစို့
။ The governor of our state ended up as a lame duck when he lost the election. He still has 6 weeks left in office.But there's nothing to do except to pack up his papers.
ကျွန်တော်တို့ပြည်နယ်အုပ်ချုပ်ရေးမှူးကတော့ဒီရွေးကောက်ပွဲမှာရှုံ့နေသွားတဲ့အတွက်အတောင်ကျိုးတဲ့ညှက်ဘွားရောက်နေရှာပြီ။လက်ရှိရာထူးမှာသူဆက်ပြီးတာဝန်ထမ်းဆောင်ဖို့လေသတင်း6ပတ်ပဲလူတော့တယ်။
ဒါကြောင့်သူဟာသူ့ရဲ့ cyber sudden တွေတိမ့်ယုံကလွဲလို့ဘာမှလုပ်စရာမရှိတော့ဘူးဗျာလို့ဒေဗီရပါတယ်။ lame duck လို့အခြေအနေမျိုးရောက်နေတဲ့ပုံကိုယ်တွေဘယ်လိုရှေ့ဆက်ကြမလဲလို့မေးစရာရှိပါတယ်။အများအပြားကတော့သူတို့အခုယာတုမှာပြန်ရွေးချယ်မခံရပေမဲ့အကျသစ်သာအောင်လုပ်ပေးလို့ရှိတာမျိုးကို
golden parachute
လို့ idiom အသုံးနဲ့ရည်ညွှန်းပြောလို့ရပါတယ်။စာလုံးပေါင်းက G-O-L-D-E-N, golden, shui, P-A-R-A-C-H-U-T-E, parachute, leti, so ro, sakabai tkulun ye daya dibe ga shui leti bo shi. Yaru jidwe ma pyan le kha achi makhanyare poko dwe, tetan si bi nao bai, nwe ye jiye achi ni keke mshiya le an, jishu sang ma bide tbo bo.တခါတရံတော့လေဒီလိုမျိုးချင်နေဟာတချို့ပုဂ္ဂိုလ်တွေကစီးပွားရေးလုပ်ငန်းတွေဥပဒေလုပ်ငန်းတွေမှာအမှုဆောင်အရာရှိတွေဖြစ်ပြန်ပြီးဆောင်ရွက်ခွင့်ရတာတွေလည်းရှိပါတယ်။တနည်းဆိုရရင်တော့ရွှေလေထီးကတော့အကြကောင်းအောင်အကြတက်တက်အောင်ပံ့ပိုးပေးတဲ့သဘောပေါ့။ဒီသုံးနှစ်ပတ်သက်လို့ George Group ပြည်တဲ့ဥမာကိုနားဆင်ကြကြရအောင်
။ Congressman Smith lost in the election, but he's got a golden parachute.He was offered a vice president's post at a big company in New York State.
Oludoma Smith ha yue ka pwe ma shung twa ke de. Da ba mai tu ga do a cha kaung ne bya. Tu ye tha ni phit de New York pi ne ga company ji de khu ma a sin ni dutiya okkhara ya du ko kan lan chin khan ya de lu thi be ya ba de. Naw song tin pya pi ma ga do
land on your feet.
Phit ba de sa lu maung ga.L-A-N-D, land, kriya phe, aukko jara, O-N, on, apoma, Y-O-U-R, your, thin e, F-E-E-T, feet, chedao lo longao dibe ya baare. Sakabait kulung ye longao dibe garo, chedao po pyan jara bo shim. Thipin bo ga, chongdagaon, aukko khun chara, tora shimya, minbu yin minbu ja baare me. Lide ma chonga, gogo taimpi,ခြေလေးပဲနဲ့ကြာကြာနာနာလေးဘီးမတီရမခမြေပြင်ကိုပြန်ကြတာမျိုးပေါ့ဒီတိုင်းမှာပဲနေစဉ်ဘွားမှာလေရာဓုจิตတန်ကုံဆုံးတော့မဲ့ပုဂ္ဂိုလ်ကြီးတွေရာဓုမှာပြန်လဲအွေးမခံရတဲ့နိုင်ငံရေးပုဂ္ဂိုလ်ကြီးတွေဆိုရင်သူတို့အလုတ်ကိုင်းကဦးစားနာစားအတွေ့ဖူဖူလုံလုံပေးလိုက်လို့ကြတော့မှရွှေလေထီးနဲ့ရှောရှောရှူရှူကြတဲ့သဘောမျိုးဖြစ်ပါလေဒီရာဓုမှာဆက်ခန့်အချင်းမခံရတော့မှနောက်ထပ်ရာဓုကောင်းရတဲ့သဘောမျိုးပါidiom အတိပဲကတော့အကြကောင်းတဲ့သဘောပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြကြရအောင
် Governor Null lost his campaign to be elected for another 4 years but he's landed on his feet he's been appointed as ambassador to a nice little country overseas
ပြည်နယ်ဥချုပ်ရေးမူ Null ဟာနောက်ထပ်၄နှစ်ထမ်းဆောင်မှုပြန်အွေးချေမခံရဘူး။ဒါပေမဲ့လို့သူကအကြကောင်းနေဗျာ။သူဟာအတော်လေးကောင်းနေလို့ဆိုရမယ်။ပြပကနိုင်ငံလေးတနိုင်ငံမှာတမ္မာကြီးရာဒူခန့်အချင်းခံရတယ်ဗျာလို့အဓိပ္ပာယ်ရပါတယ်။ဒီသတင်းပတ်တွေတော်ရရှိများကိုတင်ပြခဲ့တဲ့ idiom အသုံးတွေကတော့
lame duck, golden parachute, land on your feet
တို့ဖြစ်ကြပါလေ။နောက်သတင်းပါခုလိုချိန်မျိုးမှာလဲနောက်ထပ် idiom အသုံးတွေကိုတင်ပြပေးဦးမှာမို့ဆောင်မျိုးနားဆင်ကြပါရှင
်ဒေါ်လာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြတာပါဒေါက်တာရှင်များရှင် VOA ကနေဒီနေ့ကနေမနက်ခင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်မကြခင်မှာတော့ဒါရိုက်လေးလိုက်စီစဉ်မှာဗားရီဆွေးနွေးတာလေဆိုတာကိုနားဆင်ကြရဖို့လည်းရှိပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com voaswithamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါရှင်အခုဒုတိယပိုင်းအစီအစဉ်တွေကိုတင်းငွေနေမနက်ခင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်အခုရင်ဆုံးတော့ရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့ငင်းချန်တည်ငြိမ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဦးစားပေးဆောင်ရွက်နေတယ်လို့လူကက်ပြန်ဒေါက်တာဝင်းမြတ်ဤကအခုလို့ပြောကြားလိုက်ပါတယ်။မနေ့ကပြုလုပ်ခဲ့တဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုအကောင့်ထဲဖော်ရေးအစည်းအဝေးပြီးမှ VOA ဝိုင်းတော်သားကိုညံဝင်းအောင်ကဝန်ကြီးဒေါက်တာဝင်းမြတ်ဤကိုဒီစည်းဝေးပွဲပြီးမှဆက်သွယ်မေးမြန်းခဲ့ရမှာဝန်ကြီးကအဓိကပြောသွားတဲ့အချက်တွေနဲ့ပတ်သက်ပြီးခုလို့ပြောဆိုလိုက်ပါတယ်
။အဓိကတော့အခုဖြစ်နေတဲ့ငင်းချမ်းမှုနဲ့ပတ်သက်ပြီးတော့အဲ့ရဖြစ်ပြီးရဲ့နောက်ပိုင်းကိုဒီအစိုးရနေပါပြန်ကြေးဝင်ကြီးဦးဆောင်တဲ့အဖွဲ့တစ်ခွဲသွားတယ်လေသူတို့ရဲ့တွေးရှိချက်တွေနဲ့ပြန်ပြီးပြောပြတာပါတယ်နောက်ပြီးတော့ရှေ့ကိုဘာလုပ်ကြမလဲပေါ့အဲ့ဒါမျိုးလေးပေါ့ဒါကြီးဆွေးနွေးတာပါ
အဲ့တော့ဒီနေ့ဘက်မှာဒေါက်ဆန်းစုကြည်ဘက်ကရောဘယ်လိုတင်ပြဆွေးနွေးတာရှိပါလဲ
အဓိကတော့ဗာလဲဆိုတော့ဒီလိုမျိုးပေါ့နော်ကိုတွေးရှိတဲ့ဟာတွေကိုပြည်သူတွေပြန်ပြောဖို့ပုံဝင်လင်းလင်းဖြစ်ဖို့နောက်ပြီးတော့တည်ငြိမ်ရေးကြအောင်ဆောင်ရွက်ဖို့ပေါ့နော်အဓိကတော့အဲ့ဒါကြီးပြောတယ်အဲ့ဒါကိုသတင်းစာရှင်းလင်းပွဲကိုဟိုဟာလုပ်မယ်ဒီမျက်ဖာလာပြီးနေဖြစ်နေလို့တစ်ပတ်ခါလုပ်မယ်တို့ဆိုမျက်ဖာလုပ်ပါလေလာပြီးဖြစ်တော့တစ်ပတ်ခါမှလုပ
်ဆရာတို့ဒီတင်းငင်းအေဂျင့်ဖွံ့ဖြိုးရေးကော်မတီအနေနဲ့ကဟိုဘလို့လုပ်ငန်းစဉ်တွေရှေ့ကိုဆက်လုပ်မှာပါလဲ
ဟောလုပ်မယ်လုပ်ငန်းစဉ်တွေကတော့တို့တင်းငင်းအေဂျင့်ရေးနဲ့ပတ်သက်တာတွေနဲ့ပတ်သက်လို့ရှိရင်ကတော့သူကလုပ်ငန်းကော်မတီကြီးတွေခွဲထားတာရှိတယ်လေတန်တဲ့ကိုယ်ရဲ့လုပ်ပြရတယ်ဒီကတော့ဗာလဲဆိုတော့ဒီရခိုင်ဒေသဖွံ့ဖြိုးတိုးတက်ရေးကိုခုလဲကြောက်ကြောက်လုပ်နေတာပဲဒီအဲ့တော့ဒီဖွံ့ဖြိုးတိုးတက်ရေးကိုပေါ့အဓိကဆောင်ရွက်နေတာပေါ့ငွေကြီးကဒီဖွံ့ရနေဆောင်ရွက်နေတာပေါ့ဆောင်ရွက်အဓိကတော့ဗာလဲဆိုတော့ကျွန်တော်တို့တင်းငင်းအေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကတွဲနေတယ်အဲ့တော့တင်းငင်းအေးချမ်းရေးကိုဆောင်ရွက်တဲ့အတိုင်းနဲ့ဖွံ့ဖြိုးတိုးတက်ရေးကိုလည်းတွဲပြလုပ်တယ်ဖွံ့ဖြိုးတိုးတက်ရေးကဗာလဲဆိုရခိုင်ဒေသတစ်ခုလုံးမှာရှိတဲ့လူတွေအကုန်လုံးရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကိုဆောင်ရွက်နေတဲ့သဘောပေါ့ဆိုတဲ့အခါကျတော့အခုတော့ဆယ်က669ဗန္ဒာကြီးနှစ်မှာလုံနိုင်တဲ့တိခါရှိတယ်။နောက်ပြီးတော့ဒီဖြစ်တဲ့ရံမုံတွေလုံပေးမှာရှိတယ်။668ရံမုံတွေလုံပေးမှာရှိတယ်။အဲ့ဒါကိုခွဲကြပြီးတော့အခုလိုအပ်ချက်တွေကိုလိုက်ပြီးလာတာပေါ့ရခိုင်ပြည်နယ်မှာဘာကြီးလိုအပ်တယ်လဲပေါ့နော်။လိုအပ်တာတွေအကုန်လုံးကိုဥစားပြီးစီစဉ်ပြီးဆွဲပြီးတော့ကျွန်တော်တို့ဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်နေတယ်။ဒါကအကြီးစားကျွန်တော်တို့လုပ်တာပေါ့။နောက်ကတင်းငင်းအေးချမ်းကြီးနဲ့ပတ်သက်လို့ကတော့မလုပ်နေရလဲဆိုတော့တစ်ဖက်အဖွဲ့အစည်းရှိတဲ့ဟာကိုသူတို့ English ပြန်ဖြစ်အောင်ဗောနဖက်ဖွဲ့ကြီးပြင်ရအောင်လေညီညီပေါင်းစုံနဲ့လုပ်နေတယ်ဒီပေါင်းစုံနဲ့လုပ်တဲ့အခါမှာပုပ္ပန္နဦးဆောင်တဲ့ကော်မရှင်ဆိုတော့လည်းဒါပဲဒါကဒီခိုင်ပြည်ရဲ့ပတ်သက်တဲ့အင်ဂျင်ဆိုင်ရာမူရရှိအောင်အဖက်ဘက်ကနေဆောင်ရွက်နေတာပေါ့အ
ဲ့တော့ရခိုင်ဒေသတည်ငြိမ်အေးချမ်းလာပြီးတော့ပြည်သူလူထုဟိုစိတ်လုံခြုံမှုရလာဖို့အတွက်ကိုဝန်ကြီးတို့အနေနဲ့ဘယ်လောက်ထိလှုပ်သွားမှာပါလဲဘယ်လောက်ထိမျှော်လင့်တာလဲခင်ဗျအ
ခုဖြစ်တဲ့အဖြစ်အပျက်ကအစိုးရအကောင်အထည်လိုကျွန်တော်ကယူဆရမယ်ထိုင်ပြည်နယ်မှာတရားဥပဒေစိုးမိုးမှုကျွန်တော်ဆက်လက်ပြီးတော့ဆောင်ရွက်ဖို့အတွက်ကိုဟိုပါပေါ့နော်ဒါသွားတစ်ခုဖြစ်သလိုပို့ပြီးတော့အောင်မြင်အောင်ဆောင်ရွက်နိုင်မယ့်လမ်းစာဖြစ်သွားတယ်။အဲဒါကောင်းတဲ့လက္ခဏာပဲကျွန်တော်ယူဆ။ဒါကိုကျွန်တော်ဒီဟာကိုဆက်လက်ဆောင်ရွက်လိုက်လို့ရှိရင်ဟိုတုတ်တဲ့အောင်မြင်မှုတွေရခိုင်ပြည်နယ်တစ်ခုလုံးတည်းရရှိနိုင်တယ်လို့ယူဆတယ
်။ဒီရခိုင်ဒေသခံတွေအခုဟာလာလုံခြုံရေးအရာစိုးရိမ်တကြီးနဲ့ဥမာစစ်တွေမြို့ပေါ်အထိပြောင်းရွှေ့တက်ပြေးတာတွေပဲဖြစ်နေတော့လေ။သူတို့ရဲ့လုံခြုံရေးကိစ္စတွေကိုအမြန်ဆုံးဆောင်ရွက်နိုင်မယ့်အနေအထားရောရှိရလားခင်ဗျ။အ
ဲရှိရဲ့ရှိရဲ့ဆိုတာကကျွန်တော်တို့အနေနဲ့အခုတော့ဆက်အဲ့ဒါပဲပြည်သူလူထုကိုပြည်သူအဲ့တော့ဒီမစိုးရင်မင်းရဲ့အဲ့ဒီခိုင်းတစ်ခုလုံးပေါ့နော်ဒီခိုင်းညတစ်ခုလုံးမှဟိုပြည်သူလူထုလုံးဝမထိခိုက်ဘူးလုံးဝထိခိုက်နေပါပြီတော့ပြည်သူလူထုအတွက်စောင့်ရှောက်ကူညီမယ့်အစီအစဉ်တွေကျွန်တော်ဆွဲထားတယ်။ဒါ ਈ ဆိုရတဲ့အတွက်ကြောင့်ဒီလုံခြုံမှုပေါ့နော်လုံခြုံမှုဒီရည်ရည်နဲ့ဆောင်ရွက်တယ်။အဲဒီတော့ကျွန်တော်ကျေတော့ခံပြီးသားတယ်။နောက်ပြီးတော့ဒီလူကြီးကြီးရတယ်ဒါသူ့ရဲ့တုံ့ပြန်သူလုပ်မယ်။ဆိုတော့ညာကြီးကတော့ဝိုင်းဝန်းဆောင်ရွက်ကြလို့ရှိရင်တော့ပြန်လည်ပြီးတော့ဒီနေလာမယ်လို့ကျွန်တော်ယူဆတာ
။ကိုညံဝင်းအောင်ဆက်သွယ်မေးမြန်းထားတာပါရှင်။အခုဆက်ပြီးတော့ဒေါခင်ဆွေးနဲ့အစည်းအဝေးထုတ်လို့ရမှုမဆုဘွန်တို့တင်ဆက်ထားတဲ့ဒါရိုက်လေးလိုင်းအစည်းအဝေးကိုနားဆင်ပါရှင
်။လာပါရှင် VOA American တန်ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။မ မြန်မာနိုင်ငံတဝှမ်း1988ခုနှစ်မှာဒီမိုကရေစီအရေးတော်ပုံကြီးဖြစ်ခဲ့ပြီးတော့အဲ့ဒီနောက်ပိုင်းစစ်အစိုးရအဆက်ဆက်ကလူ့အခွင့်အရေးတွေကိုကြေကြေပြန့်ပြန့်ချိုးဖောက်ခဲ့တာကြောင့်အမေရိကန်ပြည်ထောင်စုကနေပိတ်ဆို့မှုတွေနဲ့အရေးယူခဲ့တာအလုံးအသိပဲဖြစ်ပါတယ်။အခုတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရတအစိုးရတက်လာပြီးတော့ပြည်ပြင်ပြောင်းလဲမှုတွေနဲ့အတူအထိုက်အလျောက်တိုးတက်မှုတွေရှိလာတဲ့အတွက်အမေရိကန်ပြည်ထောင်စုကနေပိတ်ဆို့မှုတွေကိုရုတ်သိမ်းပေးလိုက်ပါပြီ။ဒီလိုရုတ်သိမ်းပေးလိုက်တဲ့အတွက်စာဝင်နေရေးကြက်တဲနေတဲ့အောက်ခြေလူလူပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါမလဲ။နောက်အရင်စစ်ဆိုးရခေါင်းဆောင်ကြီးတွေနဲ့ခရိုနီကြီးတွေပဲအမေရိကန်ပြည်ထောင်စုနဲ့ရောနိုင်ငံတကာဘက်နဲ့ပါလွတ်လွတ်လပ်လပ်ကူးလူဆက်ဆံပြီးတော့ပို့ပြီးအကျိုးရှိသွားမှာပါလား။ဒီပိတ်ဆို့မှုရုတ်သိမ်းခြင်းရဲ့ရိုက်ခတ်မှုအကျိုးဆက်တွေကိုဒီကနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်ရှင်။ဒီကနေ့ဆွေးနွေးဖို့ပင်နိုင်ဆွေးနွေးပွဲကိုဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့ဒီမြန်မာနိုင်ငံရေးကိုထဲထဲဝင်ဝင်အမြဲတမ်းစောင့်ကြည့်ပြီးတော့အကဲခတ်လေ့လာနေတဲ့ဦးအောင်သူငိမ့်မှာဦးအောင်သူငိမ့်ကတော့ထိုင်းနိုင်ငံမှာအခြေစိုက်ပါတယ်ဦးအောင်သူငိမ့်ရှိပါလားရှင
် Hello ကျွန်တော်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကောင်းပြီနေကောင်းပါလားရှင
်ဟုတ်ကဲ့ရှိပါတယ်ကျွန်တော်မင်္ဂလာပါခင်ဗျာဟုတ်ကဲ့ကောင်းပါလားခင်ဗျာ
ဟုတ်ကဲ့ပါကိုအောင်သူငိမ့်ရေးပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့ပေါ့လေဝေဘာတန်တွေကတော့အများကြီးပဲပေါ့လေဟိုတချို့ကလည်းပိတ်ဆို့တာနည်းနည်းစောနေသေးတဲ့အချိန်မတန်သေးဘူးဆက်ပြီးတော့ပိတ်ဆို့ထားနေတယ်ပေါ့လေအဲ့ကိုအောင်သူငိမ့်ရဲ့အမြင်ကဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ကျွန်တော်တို့ရဲ့နိုင်ငံတစ်ခုအနေနဲ့ကြည့်မယ်ဆိုရင်ပေါ့နော်ဆိုတော့ဒီပြပနိုင်ငံတစ်ခုနဲ့ကျွန်တော်တို့ဆက်ဆံရေးမှာခုနလိုတန်ခတ်ရေးယူခါရယ် Facebook ခါရယ်ဆိုတာမကောင်းပါဘူးအဲ့တော့အခုအနေထားမှာတော့ပြောမယ်ဆိုရင်ဒီ Facebook မှုတွေကိုပြန်ဖွင့်ပေးလိုက်ရယ်ဆိုတာကဟိုတန်တမာရေးရကြည့်မယ်ဆိုရင်ကျွန်တော်တို့ normalization လို့ခေါ်တာပေါ့နော်ဆိုတော့ဟိုပြောမယ်ဆိုရင်ကျွန်တော်တို့ပုံမှန်ဆက်ဆံရေးအနေထားကိုပြန်ပြီးတော့သွားတဲ့အနေထားမျိုးဖြစ်တယ်ဆိုတဲ့အနေထားတော့ဟိုကျွန်တော်အနေနဲ့ကတော့ဒါအကောင့်ဘက်ကိုမြင်ပါတယ်ဒါဖြစ်တဲ့ကိစ္စတစ်ခုလို့လည်းထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါမြန်မာနိုင်ငံအပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတော့ထဲထဲဝင်ဝင်ဟိုလေ့လာသုံးသပ်ပေးနေတဲ့ဒေါက်တာရန်မျိုးသိန်းရောက်ပါပြီလားရှင်ဒေါက်တာရန်မျိုးသိန်းအနေနဲ့ပေါ့နော်ဒီပိတ်ဆို့မှုရဲ့ရိုက်ခတ်မှုပေါ့နော်မြန်မာပြည်အောက်ခြေလူတို့ကိုအကျိုးပြုမလားဒီခရိုနီကြီးတွေနဲ့စစ်ဗိုလ်ချုပ်ကြီးတွေပဲဒီအကျိုးကိုခံစားမှာပါလားရှင
်လက်ရှိအမေရိကန်ပြည်ထောင်စုကပိတ်ဆို့မှုတွေချိန်ကျင်းလိုက်တာဟာဒီအောက်ခြေမြန်မာပြည်သူလူတို့အများကြီးအတွက်အကျိုးမဖြစ်ပဲနဲ့ဒီစစ်တမ်းနဲ့ရည်ရွယ်တဲ့ခေတ်ကြီးအသာစုနဲ့သူတို့ရဲ့အတိုင်းဝိုင်းတွေပဲအဓိကအကျိုးဖြစ်ထွန်းစေခဲ့တယ်လို့ကျွန်တော်ကတော့အဲ့လိုတုံ့တက်ပါတယ်ဗျ။
ဟုတ်ကဲ့ပါဒါပေမဲ့လည်းဒီရုပ်သိမ်းမှုဥမာဆိုလို့ရှိရင်မြန်မာနိုင်ငံနဲ့ဒီဘဏ်လုပ်ငန်းနဲ့ပတ်သက်တာဆိုလို့ရှိရင်ပေါ့အမေရိကန်ပြည်ထောင်စုကတကဘာလုံးကိုလွှမ်းခြုံထားတဲ့ဆိုတဲ့ခါကျတော့ဘယ်နိုင်ငံနဲ့ပဲလှုပ်လို့အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့မှုကမြန်မာနိုင်ငံရဲ့ဒီနိုင်ငံခြားကုန်သွယ်မှုဆက်ဆံရေးမှာအများရန်အဟန့်အတားတွေဖြစ်နေတယ်လေအဲ့တော့ဒီရုပ်သိမ်းပေးလိုက်ခြင်းအပြင်ဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပို့ပြီးတိုးတက်လာမယ်မြန်မာနိုင်ငံမှာလုပ်ကိုင်ခွင့်လန်းနေပို့ပြီးပွင့်လာမယ်ဆိုပြီးတော့တုံ့သက်တဲ့လူတွေလည်းရှိပါတယ်အဲနောက်တစ်ယောက်တုံ့သက်ပေးမယ်ဟိုမက်ခင်လေးရောက်ပါပြီလားနေကောင်းပါလား
ဟုတ်ကဲ့ပါ
ဟုတ်ကဲ့ပါမခင်လေးကလေဒီအမေရိကန်တန်မတ်ကြီးကနေပြီးတော့ပိတ်ဆို့မှုမရုပ်သိမ်းခင်လေးမှာတင်မယ်ဒီ CSO တွေကိုခေါ်ပြီးတော့ဟိုဆွေးနွေးတာရှိပါရှိခဲ့ပါတယ်အဲ့မှာမခင်လေးလည်းကိုယ်တိုင်ပါဝင်ဆွေးနွေးခဲ့တယ်ဆိုတော့မခင်လေးတို့ဘက်ကဘာတွေများပြောဆိုခဲ့တာရှိပါလဲရှင
်ပထမတစ်ချက်ကတော့ဒါကျမတို့ရဲ့အစိုးရအသစ်ရဲ့ထောင်ဆွေးနွေးကြည့်ဦးဆောင်တဲ့အစိုးရအသစ်ကိုပေါ့နော်နိုင်ငံတကာရောဒီအမေရိကန်ပြည်ထောင်စုကရောဒီလိုမျိုးပေါ့နော်ဝမ်းမြောက်ဝမ်းသာနဲ့ကြိုဆိုပြီးတော့ဟိုအပြုသဘောဆောင်တဲ့ဆက်ဆံရေးတွေကိုလုပ်ပေးတဲ့ပုံစံကွန်ပျူတာပုံစံဖြစ်တဲ့အတွက်ဒါကျမတို့ကကိုယ်နိုင်ငံရဲ့ကိုယ်စားတော့အကုန်ယူတဲ့အကြောင်းတော့ကျမတို့ပြောဖြစ်တယ်။ဒါပေမဲ့ကျမတို့ဆိုရင်တော့ဘုရားကိုရံမျိုးသိမ်းပြောတယ်လို့ပဲပေါ့။တကယ်တမ်းပြည်တွင်းမှာရှိတဲ့အနေအထားတွေကျမတို့မရှင်းလင်းနေဘူး။ကျမတို့တောက်လျှောက်ပြောခဲ့တယ်လို့ပဲ targeted sanction ပေါ့နော်ဒီသူပေါ့ဘယ်သူဆိုတဲ့ဟာပေါ့နော်ဒီသူပုံကိုတူးချင်းပေါ်မှာဓာတ်ရိုက်ဟိုတက်ရောက်နိုင်မဲ့ဒီလိုမျိုးပိတ်ဆို့မှုတွေကိုကျမတို့ကတောက်လျှောက်အရင်တော့ကလည်းကျမတို့ကအားပေးခဲ့တယ်။ဘာလို့လဲဆိုတော့ကျမတို့ကပြည်သူလူထုကိုထိခိုက်မဲ့ဆန်ရှင်မျိုးကိုကျမတို့လည်းစိတ်ပူတယ်မလိုလားဘူး။ဒါပေမဲ့အခုလိုမျိုးပေါ့လူခွင့်ရေးတောက်လျှောက်မှာလူခွင့်ချိုးဖောက်မှုတွေလုပ်ခဲ့တယ်။စစ်တပ်ရဲ့ညသူ့ရဲ့ဟိုအနီးပတ်ဝန်းကျင်မှာရှိတဲ့သူတို့ရဲ့မိသားစုတွေဆွေမျိုးတွေဒီလိုလူမျိုးတွေကပဲကောင်းစားရေးအတွက်လုပ်ခဲ့တဲ့ဟာတွေကိုတော့လူခွင့်ရေးချိုးဖောက်မှုတွေလည်းလုပ်ခဲ့တဲ့အတွက်ဒါတွေကိုတော့ထပ်ပြီးတော့တတိထားကင်ဆွဲပြီးတော့ထိမ့်သိမ့်ပေးတင်တယ်ဆိုတဲ့ဟာမျိုးတော့ကျမတို့အစဉ်တစိုက်ပြောခဲ့တော့ဒါကိုပဲကျမတို့ကပြောတယ်သောမနေဘူးလားပေါ့တကယ်တမ်းဒီလူတွေကိုဖွင့်ပေးလိုက်ခြင်းအပြင်တိုင်းပြည်ရဲ့အကျိုးထက်ဒီလူတွေကိုပို့ပြီးတော့အခြားတနည်းနဲ့ပေါ့နော်လှုပ်ချင်အောင်လှုပ်ခွင့်ရသွားမှာကိုလည်းကျမတို့စိုးရိမ်နေ။ဘာလို့ဆိုတော့လက်ရှိတန်းကြီးအခြေအားလည်းကျမတို့ဘာမှမရှင်းလင်းနေဘူး။ဒီအရာတွေဖွင့်လိုက်တဲ့အတွက်ကျမတို့ခုဟိုမြင်တာကတော့နိုင်ငံတကာနဲ့ဆက်ဆံတဲ့အခါမှာဥပမာဖြင့်ကျမတို့ကိုယ်တိုင်နဲ့နိုင်ငံတကာနဲ့ပတ်စံနေတွေ့ရတဲ့ပါတယ်ဆိုရင်ဟုတ်တာမဟုတ်တာထားဆန်ရှင်ရှိတယ်ဆိုတဲ့အတွက်တော်တော်အခက်အခဲရှိတယ်။ဒီလိုဖယ်လိုက်ခြင်းအချင်းတော့ဒီကိစ္စလေးတွေတော့ကြေလည်ကောင်းကြေလည်မှာဖြစ်ပေမဲ့အများပြည်သူကိုတော့လက်ရှိမှာကျမတို့အကျိုးသက်ရောက်မှုကတိတ်မမြင်ဘူး။ရင်းနှီးမြှုပ်နှံမှုတွေဝင်လာမယ်လို့ပြောတာလည်းဆန် ှင်ရုပ်ယုံနဲ့တော့ဝင်လာနိုင်ဘူး။ကျမတို့ပြည်တွင်းမှာရှိတော့အခြားသောဖက်တာတွေအများကြီးရှိပါတယ်။မြေကြီးတွေ၊လုံထမားကြီးတွေ၊မျက်စင်းမီကိစ္စတွေ၊ rules and regulations တွေဒါတွေအလုံးကောင်းမှရင်းနှီးမြှုပ်နှံမှုကဝင်နိုင်မှာဖြစ်တယ်။လောလောဆယ်မှာတော့ကျမဒါဖွင့်ပေးလိုက်တာကရင်းနှုံးကလုပ်ခဲ့တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့တက်မတော်ရဲ့မိသားစုတွေဟိုကောင်းဆောင်တွေရဲ့မိသားစုတွေအတွက်ကတော့အင်တန်မှဟိုကောင်းတဲ့အခွင့်အရေးတစ်ခုရသွားတယ်လို့ပဲကျမကတော့မြင်ပါတယ်ရှင
်။ဟုတ်ကဲ့ပါတက်တက်ဆိုင်ဆိုင်ပါပဲကျမတို့ဒီ Facebook Fan Page မှာကျမတို့ရဲ့သောတာရှင်တယောက်ရာဇာလင်းလို့နာမည်ရပါတယ်။သူရေးထားတာလေးကျမဖတ်ပြပါရစေ။စစ်ဆိုးရကအရတားဆိုးရကိုရှေ့မှာထားပြီးနောက်ကနေလှုပ်ချင်တိုင်းလှုပ်နေရတဲ့အချိန်ဖြစ်နေပါပြီတဲ့။ဘလူးကမင်းသားမျက်နှာဖုံးဆွတ်ထားတော့ကာလမှုပို့ပြီးအန္တရာယ်ကြီးနိုင်တဲ့ကာလမှုပို့ပြီးသတိချက်တင်ပါတယ်တဲ့ဒီကနေ့ကျမတို့ဆွေးနွေးနေတဲ့ခေါင်းစဉ်ရဲ့ကာလကိုတဲ့မရောက်သေးဘူးအရန်စောနေပါသေးတယ်တဲ့အမေစုကစစ်တပ်နဲ့ဘလို့အပေးအယူရှိပြီးတော့ပိတ်ဆို့မှုဖယ်ရှားဖို့တောင်းဆိုခဲ့မှန်းတော့သူမသိပါဘူးတဲ့ခိုင်မာတဲ့စီးပွားရေးမူဝါဒနဲ့ဥပဒေများမပြတ်ထန်းနိုင်သေးပါတဲ့သမရဥပမာမစင်းမီတောင်းထားတာလည်းဖြစ်နိုင်ပါတယ်တဲ့အမေစုလို့ရက်ကတော့ကောင်းမွန်မယ်ဆိုတာကိုယုံကြည်ပါတယ်တဲ့ခိတ္တကတော့ဒီကာလအတိုင်းတာတစ်ခုထိကတော့စောင့်ကြည့်ရအောင်ပါပါတဲ့နိုင်ငံညာအကူအညီပေးအဖွဲ့တွေကလည်းဒီဇိုင်းမှတ်မှတ်မှန်ကန်တဲ့လမ်းကြောင်းပေါ်ရောက်လာဖို့ထိန်းချုပ်ကူညီပေးဖို့အများကြီးလိုပါတယ်တဲ့နလန္ဒလူနာတယောက်လိုဒီလိုအချိန်မှာဆွဲထူဖို့အားလိုပါတယ်ကိုရင်ထလိုမဟာနိုင်ရင်လည်းပြန်ပြီးလဲကြနိုင်တဲ့အခြေအနေဖြစ်ပါတယ်ဆိုပြီးတော့သောတာရှင်တယောက်ကသုံးသပ်ထားပါတယ်ခုနမခင်လေးပြောတာနဲ့လည်းတိုက်ဆိုင်နေလို့ဖတ်ပြလိုက်တာပါအဲ့တော့ကျမတို့နောက်ထပ်မေးမြန်းမယ်ဆိုပြီးတော့ကျမတို့ line ပေါ်မှာရှိနေတဲ့ကိုချင်းမြင့်ဝန်းတွင်းမျိုးอ่ะပါအဲ့ကိုချင်းမြင့်ဗာများမေးချင်ပါလေရှင
်ဟုတ်ကဲ့ပါဆရာမကျွန်တော်တို့ကတော့လေရိုးရိုးလေးမြင်တာပါကျွန်တော်တို့ဒီမေစုဥဆောင်တဲ့ကျွန်တော်တို့ဒီမိုကရေစီကျွန်တော်တို့ရတဲ့ကလည်းအခုလိုဘယ်လိုခေါ်မလဲသူဖွင့်ချိန်တိုင်ရင်ဖွင့်မယ်ပိတ်ချိန်တိုင်ရင်ပိတ်ချိန်တိုင်တဲ့အချိန်တော့သူပိတ်ဖို့ကသူပြားပေးခဲ့တယ်အဲ့ဒါကိုတော့ကျွန်တော်တို့သဘောပေါက်အဲ့ဒီလိုပဲသဘောပေါက်ပါတယ်ဒါပေမဲ့ဟိုခုနဆရာမများပြောသလိုပေါ့လေအထူးတတိပရိယာထားပြီးတော့ဒါစဉ်းစားတဲ့လို့ထင်ပါတယ်ဘာလို့လဲဆိုတော့ဗျာကျွန်တော်တို့ဒီအနာချင်းဆက်ဆက်ကနေပြီးတော့ကျွန်တော်တို့ပြည်သူလူထုကိုပြိမိတ်ချုပ်ချက်ခဲ့လို့အမေရိကန်နဲ့တကွာ EU ကနေပြီးတော့ကျွန်တော်တို့စီးပွားရေးတန်ခိုက်ခဲ့တယ်။ဒါလည်းခက်တဲ့လို့ခက်တာဖြစ်တယ်။ဒါလည်းကျွန်တော်တို့ထောက်ခံတယ်။ဒါကြောင့်လည်းကျွန်တော်တို့ဒီမိတီဒီမိုကရေစီအရေးအယောင်ကျွန်တော်တို့အစအနညင်းလာပြီပေါ့။အဲကြတော့ကျွန်တော်တို့ကခုကလည်းဖွင့်ငြိမ်တယ်ဖွင့်မှာဖွင့်မှာဖြစ်ပါတယ်။ဒါလို့လည်းကျွန်တော်တို့ဟိုဘယ်လိုခေါ်မလဲကျွန်တော်တို့ကလည်းဟိုဒါကလည်းနားဆွင့်နေပါတယ်။ကျွန်တော်တို့ရယုံကြည်ပါတယ်လို့အမေစုကိုဟုတ်ကဲ့ထားပါပဲ
ဟုတ်ကဲ့ပါအဲကိုအောင်သူငယ်ကြီးအခုဒါတော့ဟိုအချိန်မတန်သေးဘူးလို့ပြောတဲ့လူရှိသလိုအချိန်တန်ပြီလို့လည်းခုနကအခုပြောနေကြတာပေါ့နော်ကိုအောင်သူငယ်ကြီးအနေနဲ့ရောတကယ်ပဲဒီပိတ်ဆို့မှုကဒီတန်တမာရေးအရာပြန်ကောင်းလာတယ်ဆိုပေမဲ့ဒီပိတ်ဆို့မှုကဒီလက်တဆုပ်စာလူတန်းစားပေါ့နော်ဒီစစ်ဗိုလ်ချုပ်ဟောင်းကြီးတွေနဲ့ခရိုနီတွေအတွက်ပဲပို့ပြီးအကျိုးရှိမယ်ဆိုပြီးတော့အများကပို့သုံးသပ်ပါတယ်ကိုအောင်သူငယ်ကြီးရဲ့အမြင်လေးထပ်ပြောပြပါအောင်ရှင်
ဟုတ်ကဲ့ခင်ဗျာဟိုခုနကဟိုမခင်လေးတို့ကိုရံမျိုးသိန်းတို့ဆွေးရသတဲ့အချက်တွေလည်းဒါစိုးရင်ချက်တွေပေါ့နော်ကျွန်တော်မြင်တာတော့မှန်တယ်လို့ယူဆပါတယ်အခုလက်ရှိကျွန်တော်တို့ဒီဒဏ်ခတ်ဖိတ်ဆို့မှုတွေဖွင့်လိုက်လို့ဒီအောက်ခြေတာမန်ပြည်သူလူထုကအကျိုးရှိမယ်လို့ကျွန်တော်မယုံပါဘူးဆိုတော့ဒါပေမဲ့လည်းဘာဖြစ်လဲဆိုတဲ့အခါကျတော့လက်ရှိရှိနေတဲ့ဥမာဒေါင်ဆန်းစုကြည်အပါဝင်လက်ရှိအစိုးရကဒီပေးလာတဲ့အခွင့်အရေးနဲ့ဒီပို့ပြီးတော့တာဝန်ရှိလာတယ်လို့ထင်ပါတယ်ဆိုတော့ကျွန်တော်တို့လူအခွင့်အရေးကိစ္စတွေကိုပို့ပြီးတော့ဟိုဟိုဘာကမလဲဒီဇိုင်းမမစောင့်ကြည့်ဖို့ကိစ္စမျိုးတွေဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့အရင်မှားခဲ့တဲ့အမှားမျိုးတွေကိုအခုချိန်မှာပြန်မမှားဖို့ပေါ့နော်ဆိုတော့အစိုးရအတာဝန်ရှိတဲ့လူအာဏာရှိတဲ့လူကပို့ပြီးတော့ထိန်းချုပ်မှုဟိုရှိလာတယ်လို့ထင်ပါတယ်ဆိုတော့ကျွန်တော်တို့ကိစ္စအားလုံးကလည်းဒီနိုင်ငံတကာကိုအရင်ပြောသလိုပေါ့နော်ဟိုမိခိုတာတို့ဒဏ်ခတ်ပိတ်ဆို့တာတို့အရေးယူခိုင်းတာတို့ဒီလိုမျိုးအခြေအနေမဟုတ်တော့ဘူးလို့ကျွန်တော်ထင်ပါတယ်ဆိုတော့တစ်ဖက်မှာလည်းကျွန်တော်တို့ဒီလိုအခုလိုဖွင့်လိုက်တဲ့အပေါ်မှာပေါ့နော်ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ဘယ်လိုအခွင့်အောင်းယူမှာလဲပေါ့ဆိုလိုတာကကျွန်တော်တို့ရဲ့ပုံကုံတွေကဘယ်လိုရှိမှာလဲဆိုတော့ပြီးတဲ့အခါကျတော့ကျွန်တော်တို့ကနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေဘယ်လိုဆွဲဆောင်မှာလဲဆိုတော့နောက်တစ်ခါကျတော့အခုလက်ရှိဖွင့်လိုက်တဲ့အပေါ်မှာကျွန်တော်တို့ကနေပြီးတော့ကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဘယ်လိုမျိုးယူမှာလဲပေါ့နော်ဆိုတော့အဲ့ဒါကတော့ကျွန်တော်စင်တာကကိုယ့်ဘက်နိုင်ငံရဲ့ဆိုင်ကျွန်တော်တို့လက်ရှိအစိုးရနဲ့ပုံသက်ဆိုင်သွားတယ်လို့ထင်ပါတယ်ခင်ဗျာ
အခုတက်တက်ဆိုင်ဆိုင်ပါပဲကျမတို့ဒီ Facebook Fan Page မှာကျမတို့သောတာရှင်တယောက်ကိုကျော်တဲ့နာမည်ကတော့သူရေးထားတာလေးကလည်းဟိုဆက်ဆက်နေလို့ပါသူရေးထားတာကတရုတ်လွှမ်းမိုးမှုရှော့ချနိုင်မှုအတွက်တော့လမ်းစာပွင့်လာနိုင်ပါတယ်တဲ့စစ်ဗိုလ်ချုပ်ဟောင်းနေတဲ့ခရိုနီတွေပဲအကျိုးရှိမလားဆိုတာကတော့သူတို့အကျိုးရှိမှာဆိုလို့ဆိုပြီးစက်ပိတ်ထားမယ်ဆိုရင်ကျွန်တော်တို့နိုင်ငံတိုးတက်အောင်ဘယ်လိုလုပ် Belu lawyer on, Luna no mere, Alchi Luranza bo, Jude Mushire, Suraga, Shime, Suragaro, Tetini Pilamam, Hoba, Ure, Sidu Togoni, Alchi Luranza, Luke the Mari, we are looking and see why Lungan Rigani, Togoni, Kabas, Yigwe, Timbo Name, so you know, Alchi Luranza, Dre, Joshila, Naimare, Kabas, Yigwe, Timbo Name, Suragaro, Enerly, Soya, Ye Chim by Indre, Sinko Mushima, Vare, Taja, Peso Mu, Pimbi, Lionero, Alchi Luranza, Jomashi, Nandiva, Ure, Enerly Gaba, Ye Chingang, Shini.
လိုပါတယ်တဲ့ပိတ်ဆို့မှုဖွင့်ပေးလိုက်တာကိုကြိုးစားပါတယ်ဆိုပြီးတော့သူကသုံးသပ်ထားပါတယ်သူရဲ့သုံးသပ်ချက်လေးကလည်းမဆိုးဘူးလို့ပြောရမှာပါမခင်လေးခုနကတည်းကဒီတော်ဒါရှင်ပြောတဲ့ဒီအောက်ခြေလူရန်စားကတော့ဒီတိုင်းပဲရှိနေဦးမှာပဲဆိုတာလေးကိုနည်းနည်းသုံးသပ်ပြပါအောင်ဒီလူတို့အခြေပြုအဖွဲ့အစည်းကိုစားပြုပြီးတော့ပေါ့လေခုနကဟိုတရားလည်းပြောသွားတယ်လို့ပေါ့နော်အခြားနိုင်ငံတွေကယင်းမ ဒီနေ့ကျွန်မတို့ရဲ့အစိုးရအသေးရေထောင်စစ်မှုကြီးဥဆောင်တဲ့အချက်ဒီနေ့လုံမယ်ဆိုရင်တော့ကယ်၍နိုင်ငံထဲမှာတကယ်ကိုမှမမှန်ကန်ကန်နဲ့လာရင်ရင်းနှီးမှုနဲ့မတူလို့ရင်တော့ရေးရှိမှာတော့ကျွန်မတို့အောက်ခြေပြည်သူတွေအတွက်ပေါ့နော်ဒီလမ်းစာအတွက်အလောက်ကန်ခွင့်လန်းတဲ့အခြားအရာတွေကတော့ပို့ပြီးတော့အရင်ထက်ပို့ပြီးတော့အကျိုးရှိနိုင်မှာပေါ့ဒါပေမဲ့ခုနပြောသလိုပဲကျွန်မတို့ကုလက regulation ni pun ada tak cukup. Lalu kuar orang cuma lupa. Di bawah ini yang lembu punya orang ni cuma lupa melihat bau. Di sini masih ada yang nak lumayan seni gua. Kangkung pinai me, muara le kangkung luar. Eh itu mah tu masih juga jangan semua. Nanti ada jangan semua kencing ni tu. Tapi oleh cuma lupa suria dia ni ni ada tetapi senja api mulu le. Lalu di bawah ini yang lembu punya orang ni le cuma lupa orang ni biar sura hamil mah hope ni. Jadi cakap kau ye, cakap masih ye, durian sari tu. Nau alam kemari tu, no, cuci esokan awam, no, tadi cakap senja api mulu bahaya. Nau cuma lu cuma CSR atau corporate social responsibility sura, leter aku tadi cakap di tuan atau ibu le lu le lu kemari. Bukan orang cuma lu kira masih ni le, tu lumayan sendiri le. Tapi bukan lu ni bahaya, tu bimbel le. Teruga foundation tambi atau foundation ni pesan ni juga jang sahkan lau, belum ni ane mau beri tepu sejak ni.
ยาตาที่ว่าสูงเนี่ยเที่ยวเที่ยวที่ว่าสูงเนี่ยเที่ยวเที่ยวที่ว่าที่ไหนที่ไหนวะเนี่ยเพราะที่ว่าเราเที่ยวที่ยังอุดอยู่ที่ใครเนี่ยจะการตัวได้เนี่ยที่ไหนวะเนี่ยดร.ยังมีเงินมือบ่เนาะกูอยู่รู้อันนี้ละเราดร.ยังมีเงินมือนำมือรู้อันนี้เลยที่ในงานนั้นนี่พี่รู้ที่ไปสู้มือเนี่ยรู้คุยชูพักตาเรื่องกูมาชูพักตัวอ่างกูไปสู้เยี่ยยูเกล่าสิว่าดร.ยังมีเงินยังดีมูกรีซีพี่เป็นเจ้าเนี่ยอยู่ต้องอาเปรย์ที่ยันยาต
အဲ့ဒီခါကျတော့ဒီပူဇော်မှုတွေကနိုင်ငံရေးအင်တာနက်မှာသိချင်းနိုင်ငံရေးတွေဥစ္စာလိုက်ကောင်းတွေကိုပေါ်ဆောင်နိုင်ခဲ့တယ်လို့ကျွန်တော်ပြောတယ်။အဲ့ဒီခါကျတော့လက်ရှိအခြေအနေမှာပူဇော်မှုတွေမရှိတော့တဲ့အခြေအနေမှာ ที่อาจจะมีความรู้ด้วยแต่ที่คุณอาบอกมาที่ตาวินชิลูฮามีแต่หลายเรื่องเลยแต่เราเล่นไม่มาเลยเพราะถ้าเกิดสมมติเรื่องมันชิลูคนที่ว่าอยู่ตรงนั้นชิลูคนไหนก็รู้ก็รู้เจ้าเลยอยากรู้อะไรเรื่องนี้รู้ยังตรงนั้นอยากเลยแต่ตาวินชิลูตาวินชิลูเราคนนี้เราไม่ใช่คนที่บอกมาแต่ที่เราคุยกับเจ้าเลยรู้อะไรเรื่องนี้ไอ้ที่เราคุยกับเจ้าเลยไหนเราได้ที่สุดยามาเลย คนที่ไม่ปฏิบัติตีนั้นบัวอะไรชั้นนั้นดูเอาดูโลกดูอะไรดูเงี้ยเอ๊ะว่ามาเอาที่ทำให้เราเส้นเงี้ยนี่มาเฮ้ยเราได้ยินว่าปู่กูเนี่ยที่ว่าไอ้ลงเงี้ยเชื่อมีข้อสอบเนี่ยถามมาที่ว่าไอ้ลงเงี้ยเชื่อมีเนี่ยปฏิบัติตีเลยไอ้ส่วนหนึ่งลงสานามาเนี่ยชื่อเสียงเนี่ยบัวอะไรชั้นนั้นไม่รู้ดูอะไรดูเงี้ยไอ้คนที่กูเรียนงูก็ตู้เงี้ยเอาเลยเราดูอะไรดูจนว่าเราอายุตรงจับ
ไปสมุยยกตัวอย่างเด็ดจังเลยดีครูยินดีเลยดีโบจูจีเลยปอนะยินดีว่าโอ้เสียสู้ยากของสองพันนี่การนี่ยินดีว่าสูรุษีที่อเมริกันไปสมุยจังตัวเย่ไปใส่หูเรียวโกนงอ่ะพามาเล่าลูมียาวพิเคเรบอดในงานกว่าในงานที่ดีมาบอกกูรอตัวเสกใจตัวลูลาลูช่วยลูพี่ลูเวลูชั้นลูยาบีลูมียาตรงตาลูยาบาลากูเอาตัวเนี้ยเช่นที่ไปสมุยยกตัวอย่างเช่นโอเค ช่วยมาเลยจันทร์ดีกี่ชาวเลยสุรุดากาโร่ปัจจุบันนี้เลยสุรุดากาโร่ยังนึกว่าจันทร์ดูใจมีเรื่องมาชีเด็กคุณครูนี่พี่เลยตัวชูปัจจุบันนี้สุสานมีทาร์เรดูดีกว่าเนาะอากูเชื่อมีมาจันทร์ดูว่าที่ยังนึกว่ามุ่งในงานเขาทั้งพี่เลยเรื่องอะไรอันนี้ทำมีพิจารณาเลยพิจารณาเขาจันทร์บ้าคอเลสโซจันทร์ดูกับพี่เจ้าไฟลูกคอร์บอสุรุดากาจันทร์ดูยังใจมีเรื่องมาปัจจุบันนี้พี่มีเรื่องยังนึกว่าแม่สามาไม่ยังนึกว่าแม่เนี่ยปัจจุบันนี้ยูท
So another quarter or yin by China Bomala Tan and Low Nanya Nina a corny Yashibu or no. So Dilukisha Mulia Yi Lutemare. So the Pekaro General the carpum you sat a kama at Wapian or Shibare, who bet Gale Lame, Di Bekale, Tremes or Tamuro Shibare. A in it Tamumaro U Bakomle. Let's see she needed Suraga Dikisari Boma Bubio living in an
ကိုကန်ကွယ်နေတယ်ကြီးရှုနေတဲ့လို့လည်းထင်ပါတယ်ခင်ဗျဟုတ်ကဲ့ပါမော်လိုက်မြို့ကဥတန်အောင်ကလေတော်တာရှင်ဥတန်အောင်ကလေမေးစရာရှိလို့ပါတယ်ဥတန်အောင်နေကောင်းပါလားရှင်ဟုတ်ကဲ့ပါခင်ဗျာနေကောင်းပါတယ်ခင်ဗျဟုတ်ကဲ့မေးစရာရှိတာမေးပါနော်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်အနေနဲ့ဆွေးနွေးလိုတာကတော့အမေရိကန်နိုင်ငံအနေနဲ့တို့ရဲ့မြန်မာနိုင်ငံကိုတိုင်ဆင်နေဖွင့်လက် တရားဥပဒေစိုးမိုးရေးရာအတိတ်ကပါတယ်လို့ကျွန်တော်ထင်မြင်ပါတယ်။ဒါမှလည်းနိုင်ငံတကာရဲ့ကုမ္ပဏီတွေရဲ့ဝင်ရောက်လာရင်တရားဥပဒေစိုးမိုးမှပဲကုမ္ပဏီရဲ့တိုးတက်မှုမှန်ကန်မယ်လို့ထုတ်လို့ပါတယ်။အချိန်တော့နည်းနည်းစောင့်ရမယ်လို့ထင်ပါတယ်။
ဟုတ်ကဲ့ပါ။ဒ
ီဝါနောဒါအလုံးကိုလည်းအတူပဲစီးတည်မှာလေလို့ပြောကြလို့ပါလေခင်ဗျာ။
ဟုတ်ကဲ့ပါ။ကျမတို့ကလည်းကျေးဇူးတင်ပါတယ်။အခုဥသအောင်ပြောသွားတာကတော့ဒီစီးပွားရေးပိတ်ဆို့မှုတွေနဲ့အတူမြန်မာနိုင်ငံစီးပွားရေးပိတ်ဆို့မှုရုပ်သိမ်းတာအနေနဲ့အတူမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးပို့ပြီးအရေးကြီးတယ်ပေါ့နော်။အဲ့တော့ဒီမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုရှိရဲဆိုလို့ရှိရင်ဒီမြန်မာနိုင်ငံနဲ့စီးပွားရေးလောက်ကြမဲ့လူတွေလည်းဒီလှုပ်ထုံးလုပ်နည်းတွေကမခင်လေးပြောသလိုပေါ့နော်။အဲ့တော့မခင်လေးနည်းနည်းလေးအဲ့ဒါလေးဥသအောင်ကိုဆွေးနွေးပေးပါလားရှင်။ဒီတရားဥပဒေစိုးမိုးမှုနဲ့ပေါ့လေဒီအလုပ်အကိုင်းနေနဲ့ပတ်သက်ပြီးတော့လေ
အဲ့ဒါကတော့ဟိုခုနကဆရာဆွေးတွန်းတာလည်းတော်တော်ရှင်းပါတယ်လို့ကိုအောင်ဒီနေ့နဲ့ပြောသွားပြီးပြီပေါ့နော်ကျွန်တော်တို့တိတိကျကျအစိုးရအနေနဲ့ဒီကြပြင်ဆင်ကျွန်တော်တို့ကအစိုးရအစိုးရကြီးပဲပြောနေရတဲ့အခါကျတော့နည်းနည်းတော့အားနာပေါ့ဒါပေမဲ့သူကတာဝန်ရှိဆုံးဖွဲ့စည်းဖြစ်တဲ့အတွက်ကျွန်တော်တို့ကသူ့မှာတာဝန်ရှိတယ်လို့ပြောချင်းဖြစ်ပါတယ်နောက်တစ်ခုကတော့တရားဥပဒေစိုးမိုးရေးလို့ဆိုတဲ့အခါမှာလည်းအရန်ချေပြန့်ပါတယ်ပေါ့နော်အစုံအများကြီးပဲရှိရဲဒီကဏ္ဍတွေကအင်တာမချေပြန့်တဲ့အခါကျတော့ဒါကိုတော့ကျွန်တော်တို့တိတိကျကျအားလုံးဝိုင်းပြီးတော့ကျင်းနေမယ်နောက်ကျွန်တော်တို့စိုးရိမ်တာကအခုဘယ်ကိစ္စပဲလို့လို့ကျွန်တော်တို့မြင်နေရတာပါပေါ့နော်အစိုးရတက်လက်ထက်မှာအရင်အစိုးရလက်ထက်ကလည်းဒီလိုပါပဲအခုအစိုးရတက်လက်ထက်မှာလည်းကျွန်တော်တို့ကပထမတော့အရန်ညှော်နေတယ်ဘယ်ကိစ္စမဆိုအပြောင်းလဲတစ်ခုမိုးဝါဒတစ်ခုလုပ်တဲ့အခါမှာတက်ဆိုင်တဲ့သူတွေကိုတွေ့ဆုံပြီးတော့ကျင်းနေမယ်ကျင်းနေပွဲတွေနဲ့တိတိကျကျလုပ်ပြီးတော့မှပညာရှင်တွေတက်ဆိုင်သူတွေနဲ့ကျင်းနေပြီးတော့သူတို့ရဲ့အကြံဉာဏ်တွေသူတို့ရဲ့သုံးသပ်မှုတွေကိုယူပြီးတော့လုပ်လို့ရှိရင်တော့ကျွန်တော်တို့ကပို့ပြီးတော့လုပ်တဲ့လုပ်ငန်းတွေကပိုအောင်မြင်မှုများမယ်ဒါပြီးတော့နှောင့်နှေးမှုများမယ်ထင်တယ်ဒါပေမဲ့အခုချိန်ထိတော့ကျွန်တော်တို့ကဘယ်ဆက်တ
ဟုတ်ကဲ့ပါကိုအောင်သူငယ်ဤနေနဲ့လေညီမပြည်တဲ့ဟိုမကြာခဏပြန်သွားပြီးတော့မြန်မာပြည်နဲ့မြန်မာပြည်မှာပေါ့နော်ကိုလုတ်ပေးနိုင်တဲ့ဘက်ကနေပြီးတောင်တနေရာနေပြီးတော့ပါဝင်ပြီးတော့ဖြည့်ဆည်းပေးနေတယ်ဆိုတာသိရပါတယ်အခုကိုအောင်သူငယ်ကလက်တွေ့ပေါ့လေဒီအခုလုတ်ကင်နေတဲ့အခြေအနေပေါ့အခုခုနကမခင်လေးပြောသလိုမျိုးဝိုင်းဝန်းပြီးတော့ဘေးကနေလုတ်ပေးပံ့ပိုးပေးခြင်းပေးမဲ့လို
အခုဖြတ်သန်းလာတဲ့အခါမှာသူတို့ကသင်ရင်းလုပ်ရင်းနဲ့ပေါ့နော်ဒီလိုသွားနေတဲ့အနေအထားမျိုးပါဆိုတော့အဲ့တော့လေတစ်ဖက်ကဒီလုပ်ငန်းကိစ္စတွေကိုခြုံငုံမိလာဖို့ဆိုရင်နောက်ထပ်တစ်နှစ်လောက်နှစ်နှစ်လောက်အချိန်ယူရမယ့်အနေအထားမျိုးရှိပါတယ်ဆိုတော့နောက်တစ်ခုမှလည်းပြဿနာကအခုကျွန်တော်တွေ့နေရတဲ့အနေအထားမှာအစိုးရကဘာမြင်လဲဆိုတော့ဒီစီးပွားရေးလုပ်ငန်းရှင်တွေပြောပြောခရိုနီပြောပြောအဲ့ဒါတွေကိုသူတို့ကသခိုးလို့ခင်နေတယ်နောက်တစ်ခါကျတော့ကျွန်တော်တို့ဝန်ထမ်းတွေကိုကြတော့လေသူတို့ကဘာခေါ်မလဲအရေးယူမယ်လို့နှိပ်ကွပ်မယ်လို့ဒါမျိုးပုံစံမျိုးဖြစ်နေတဲ့အနေအထားမျိုးပေါ့နော်ဆိုတော့ဒီလိုအနေအထားမျိုးတွေကိုကျွန်တော်ထင်တယ်ပြင်ပြီးတော့ကျွန်တော်တို့ဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတဲ့ပုံစံမျိုးတော့ပိုသွားတယ်လို့ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါဒီကနေ့ပါဝင်ဆွေးနွေးပေးတဲ့နိုင်ငံရေးအကဲခတ်ပုဂ္ဂိုလ်ဒေါက်တာရမျိုးသိန်းအကဲခတ်ပုဂ္ဂိုလ်ကိုအောင်သူငိမ့်နဲ့ဒီ Triangle Woman ကအကြီးအကဲပေါ့နော်မခင်လေးတို့ကျေးဇူးအများကြီးတင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းပေးတဲ့ဒေါက်တာရှင်တွေလည်းကျေးဇူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေ
တော့ခင်ဆိုးဝင်းနဲ့စီစဉ်ထုတ်လို့ရမှုမဆုမွန်တို့စူးစီးတင်ဆက်သွားတယ်စနေနေ့ညတိုင်းလေးလိုက်စီစဉ်ကိုနားဆင်ခဲ့ကြရတာပါရှင်ဗီဒီယိုကနေ့တင်းငူတွေနဲ့မနက်ခင်းစီစဉ်တွေပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုဒေါ်ခင်မျိုးသက်ကကြီးညာပေးပါမယ်ရှင
်စီးရီးယားတိုက်ခိုက်အုပ်စုတွေဟာတူရကီရဲ့လေကြောင်းနဲ့တန်ချက်ကာကားတွေနဲ့အခုရင်းတိုက်ခိုက်မှုကြောင့်တိုင်းပြည်မြောက်ပိုင်းက IS Islamic စစ်သွေးကြော်တွေတင်ပိုက်ထားတဲ့နယ်စပ်မြေကိုထိန်းချုပ်နိုင်ရေးအတွက်စနေနေ့မှာထိုးစစ်ဆင်တိုက်ခိုက်ခဲ့ကြပါတယ်။ဒဗစ်မြို့ဝန်းကျင်ကအရေးပါတဲ့နေရာတချို့ကိုအတိုက်ခံအုပ်စုတွေကစနေနေ့မှာတင်ပိုက်လိုက်နိုင်တယ်လို့ဗြိတိန်အခြေစိုက် Syria လူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကပြောပါတယ်။ပြီးခဲ့တဲ့သတင်းဘက်ကယေမန်နိုင်ငံမြို့တော်မှာလူပေါင်း140လောက်တေဆုံးခဲ့ရပြီးလူပေါင်း925ယောက်ထက်မနည်းဒဏ်ရာရရှိခဲ့တဲ့လူစီငားတဲ့အတုကအခမ်းနာဘုံကျဲခံတဲ့ဖြစ်ရဟာရလာတဲ့တရင်အမှားကြောင့်ဖြစ်ကြောင်းရီမင်းတပုံတွေကိုတိုက်နေတဲ့ sorry တွေဥဆောင်တဲ့မဟာမိတ်အဖွဲ့စုံစမ်းထောက်လှမ်းသူတွေကပြောပါတယ်။ရီမင်းသမရယုံအရာရှိချုပ်နဲ့ဆက်နွယ်နေတဲ့ပါတီကနေတရင်မှားပေးခဲ့တာဖြစ်ကြောင်းမတော်တဆဖြစ်ရများပူးတွဲဆစ်ဆီအဖွဲ့ကပြောပါတယ်။မြောက်ကိုရီးယားကစနေနေ့မှာတန်လက်ပစ်ပက်ထင်းတက်ဒုံးကျည်တစ်စင်းပစ်လွတ်ခဲ့ဖို့စူးစမ်းပေမဲ့မအောင်မြင်ခဲ့ဘူးလို့ American စစ်တပ်ကပြောပါတယ်။မြောက်ကိုရီးယားအနောက်မြောက်ပိုင်းဒေသမှာစနေနေ့နေ့လယ်ကဒုံးကျည်ပစ်လွတ်ဖို့စူးစမ်းတာဖြစ်ပါတယ်။ရေခဲတပ်တားတွေ၄ပေးဆက်တွေမှာဖမ်းလို့ရင်တပ်ငွေ300မျိုးကိုရှော့ချဖို့အတွက်ကမ္ဘာနိုင်ငံပေါင်း200လောက်ကစနေနေ့မှာသမိုင်းဝင်သဘောတူညီချက်ကိုရရှိသွားပြီဖြစ်ပါတယ်
။သတင်းချင်းချုပ်ကိုဒေါ်ခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မန်အင်ဂျင်တိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Aiden Woodcourt ဖြစ်ပါတယ်။ကျွန်မအီတန်စမရှင် VOA American တန်မနေ့ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဒါပြင်ရုပ်မြင်သံကြားစီစဉ်ကိုညနေ9နာရီမှာ Asia Set 7ကနေထိုင်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောနေ့တစ်နေ့ဖြစ်ပါစေရှင်။Thank you.
This program has come to you from the Voice of America, Washington.